to the Voice of America in Burmese.
Mingla bang ne pye chon ne nya chan ma taw ra shin mya shin. Washington myo raw view American tan ga ni 2020 khu ne April 25 ye sin ni nya bai season ni ko myama san naw chain nya 9 nai ga ni 10 nai thi line do meter 31 32 51 ne line lab meter 190 do ga ni thau lwin pe taw ba me.အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျွန်မအေးသနာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးသွားပါမယ်ရှင်။ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကအချိန်မရောပဲနဲ့အခုဆိုရင်တစ်ကမ္ဘာလုံးအတိုင်းအတာနဲ့လူပေါင်း 1.8 သန်းကျော်ကိုကူးစက်ပြီးသလိုဒီရောဂါကြောင့်လူ 2,000 ကျော်ထိသေဆုံးခဲ့ရပြီဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာကူးစက်မှုက9သိန်းကျော်ပြီးတော့တသန်းနီးလာတဲ့အခြေအနေရှိပါတယ်။သေဆုံးသူစုစုပေါင်း9000ကျော်ပါတယ်။ဒီလိုမျိုးရောဂါကူးစက်မှုအရေးအတွက်ရော့မသွားပေမဲ့တောက်ကြလေကတော့တချို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်စတင်လက်ပန်းခွင့်ပြုလိုက်ပြီးတော့စပင်းညှက်ဆိုင်တွေစပါအနားယူခန်းတွေပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။ဥရောပမှာတော့စပိန်နိုင်ငံမှာပိုးကူးစက်သူ 2,000 လောက်ရှိနေပြီးတော့သေဆုံးသူက10ရာခိုင်နှုန်းကျော်ပါတယ်။အီတလီကတော့သူ့နောက်ကလိုက်ပြီးတော့ပိုးကူးသူ 39,000 ကျော်နဲ့သေဆုံးသူကစပိန်ကထက်ပိုများတာပါ။သေဆုံးသူ 26,000 လောက်ရှိပါတယ်။ဥရောပနိုင်ငံတော်တော်များများမှာတော့ပိုးကူးစက်မှုကျဆင်းလာတာတွေ့ရပြီးတော့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့တားမြစ်ချက်တွေလျှော့ပေါ်ပေးဖို့ပြင်ဆင်နေကြပါတယ်။အာရှဒေသမှာဆိုရင်တော့ဂျပန်နိုင်ငံမှာဒီနေ့ပိုးကူးလူနာ103ဦးရှိခဲ့ပြီးတော့တိုကျိုမြို့တော်မှာပိုးကူးသူ4000နာကပ်လာပြီဖြစ်ပါတယ်။ဒါမဲ့လည်းဒီကနေ့ပိုးကူးသူအရေအတွက်ကအေပီလ20ရက်နေ့နောက်ပိုင်းမှာအနည်းဆုံးလို့ပြောရပါမယ်။တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်တော့ဂျပန်နိုင်ငံမှာပိုးကူးဆက်သူပေါင်း 13,000 နီးပါးရောက်တော့မှာဖြစ်ပြီးတော့သေဆုံးသူက345ဦးရှိတယ်လို့ NHK သတင်းမှာဖော်ပြထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့စနေနေ့မှာပိုးကူးဆက်သူအရေအတွက်400နီးပါးရှိခဲ့ပြီးတော့စုစုပေါင်းပိုးကူးသူ 1,600 ကျော်သွားခဲ့ပါပြီ။သေဆုံးသူ900ကျော်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြီးသွားရင်အာရှဒေသမှာရောဂါပိုးကြောင့်သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ COVID-19 ရောဂါကူးစက်ခံရပြီးတော့ပြန်နေကောင်းလာပြီးတဲ့နောက်antibodies ပတိလုံတုံ့ပြန်ပစ္စည်းတွေရှိထားတဲ့သူတွေနောက်တစ်ခါကိုရိုနာဗိုင်းရပ်စ်ပိုးမကူးနိုင်အောင်ဆိုတဲ့အထောက်အထားလောလောဆယ်မတွေးရအောင်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစနေနေ့မှာပဲပြောကြားသွားပါတယ်။ယောဂါပိုးကူးစက်ခံရတဲ့သူတွေမှာအန္တရာယ်မရှိဘူးဆိုတာမျိုးယောဂါပိုးကိုခံနိုင်ရည်စွမ်းရှိတယ်ဆိုတာမျိုးလက်မှတ်တွေထုတ်ပေးဖို့တချို့နိုင်ငံတွေစဉ်းစားနေတယ်ဆိုတာနဲ့ပတ်သက်လို့ WHO ကကြေညာချက်မှာသတိပေးထားတာပါ။အဲ့လိုလုပ်ရင်လူတွေကအခြေခံသတိပေးချက်တွေကိုမျက်ကွယ်ပြုထားမှာဖြစ်လို့ယောဂါပိုးကူးစက်ပိုးပြောများလာနိုင်တယ်လို့ပြောတာပါချီလီနိုင်ငံကပြန်နေကောင်းလာတဲ့သူတွေပြန်နေကောင်းလာကြောင်းလက်မှတ်တွေထုတ်ပေးမယ်လို့အရင်တစ်ပတ်ကပဲပြောသွားတာဖြစ်ပါတယ်နလန်ထလူနာတွေကိုဆေးစစ်ပြီးတော့သူတို့မှာပရိလုံတုံ့ပြန်ပစ္စည်းရှိတယ်ဆိုတာအတိပြုနိုင်ရင်လုပ်ငန်းခွင်ကိုချက်ချင်းပြန်ဝင်ခွင့်ပေးမယ်လို့ချီလီနိုင်ငံမှာပြောထားတာဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်တော်တော်နေမကောင်းလို့ကောလာဟာလာတွေအရင်ရက်တွေကထွက်နေခဲ့ပြီးတော့အခုတော့တရုတ်အစိုးရကဆေးပညာကျွမ်းကျင်သူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားကိုလွှတ်လိုက်တယ်လို့ဒီကနေ့ရိုက်တာသတင်းမှာဖော်ပြထားပါတယ်အဲ့ကိုယ်စားလှယ်အဖွဲ့ကိုတရုတ်အစိုးရရဲ့မြောက်ကိုရီးယားအရေးဆိုင်ရာထိတ်တန့်ရာရှိဦးဆောင်တာဖြစ်ပြီးတော့ကြာသပတေးနေ့မှာပဲမြောက်ကိုရီးယားကိုထွက်ခွာသွားတယ်လို့ရိုက်တာသတင်းမှာပြောထားတာပါသတင်းကအမည်မဖော်ထားတဲ့သတင်းရင်းမြစ်သုံးခုကိုကိုးကားရေးသားထားတာဖြစ်ပြီးတော့မြောက်ကိုရီးယားကောင်းဆောင်ရဲ့ကျန်းမာရေးကိစ္စကြောင့်လားဆိုတာလည်းအတည်ပြုလို့မရသေးကြောင်းရေးထားပါသေးတယ်။တောင်ကိုရီးယားခြေဆိုင် online သတင်းစာမျက်နှာ Daily NK သတင်းကတော့ Mr. Kim အပီလာဆက်နှစ်ရက်နေကနှလုံးခွဲစိတ်ကုသမှုလုပ်ခဲ့ရတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကသတင်းဖော်ပြထားတာပါ။ဒီသတင်းမှန်အမေရိကန်ကအဆောင်ကြည့်နေရဆိုပြီးတော့အမေရိကန်အရာရှိတွေရဲ့ပြောကြားချက်တွေကိုတော့အမေရိကန် CNN ရုပ်သံနဲ့တခြားသတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီသတင်းမှန်ဘူးလို့သူယုံကြည်ကြောင်းကြားသာရေးနေ့ကပဲပြောသွားပြီးတော့မစ္စတာကင်နဲ့အဆက်အသွယ်ရှိမရှိဆိုတာတော့မပြောပါဘူး။တောင်ကိုရီးယားအရာရှိတွေကလည်းမစ္စတာကင်နေမကောင်းဘူးဆိုတာဘာအထောက်ထားမှမတွေ့ရကြောင်းပြောပါတယ်။မြောက်ကိုရီးယားမှာပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့အရေးကြီးနိုင်ငံတော်အခမ်းအနားမှာမြောက်ကိုရီးယားခေါင်းဆောင်ပြောင်းနေခဲ့ပြီးတဲ့နောက်အခုလိုကောလာဟာလာတွေထွက်လာတာဖြစ်ပါတယ်။မစ္စတာခင်မှာ2014ကလည်းတခါလူမြင်ကွင်းကနေတလားလောက်ပြောင်းနေခဲ့ပြီးတော့နောက်တော့ဒုက္ခောက်နဲ့လမ်းကောင်းကောင်းမရှောင်နိုင်မနဲ့လူရှိမောက်ပြန်ထွက်လာခဲ့ပါတယ်ရှင်။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ 31 kHz 683 တို့ညတိုင်းဒိုမီတာ 32 kHz 6309 line to meter 58 kHz 5885တို့ဖြင့်စနစ်တင်းငွေမှာ line meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္လာညပိုင်းမှာလည်းနိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးมาဖြစ်ပါတယ်ရန်ကုန်တိုင်းလိုင်သာယာစက်ရုံတရုံကဝန်ထမ်းတဦးမှာ COVID-19 ကူးစက်ထားကိုစစ်ဆေးတွေ့ရှိတဲ့သတင်းကြောင့်စိုးရိမ်ကြောင်းကြမှုဖြစ်ပေါ်ခဲ့တယ်လို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ညနေအစောပိုင်းကရေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာအမှတ် 144 ဟာရန်ကုန်တိုင်းလိုင်သာယာမြို့နယ်ချမ်းရီဖနက်စက်ရုံမှာသကပြန်လုပ်ခဲ့ဘူးသူတရုတ်ဘာသာသကပြန်တဦးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက်ဒေါက်ဆန်းစုကြည်ကအဲ့လိုရေးခဲ့တာပါ။ဒီစက်ရုံကအလို့သမားတွေအနေနဲ့နေအိမ်နဲ့အဆောင်တွေကိုမပြန်ပဲကိုယ်အသီးစိတ်နဲ့ကိုယ်ကွာရန်တင်းဝင်ကြဖို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ်ကလည်းဒီနေ့တိုက်တွန်းထားပါတယ်အလို့သမားအပေါင်း9000ကျော်ရှိတဲ့ဒီစက်ရုံကိုတော့ဒီနေ့မှပဲပိတ်လိုက်ပြီးဖြစ်ပြီးကွာရန်တင်းဝင်ဖို့လိုတဲ့အဲ့ဒီအလို့သမားတွေအတွက်နေရာထိုင်ခင်းနဲ့အစားအသောက်တို့ကိုစိုးရအနေနဲ့စီစဉ်ပေးဖို့လည်းအလို့သမားသမဂ္ဂများအဖွဲ့ချုပ်ကပန်ကြားထားပါတယ်ကျမိုင်းနဲ့အောက်သားဝန်ကြီးဌာနကမနေ့ကညဘက်ပိုင်းထုတ်ပြန်ကြတဲ့နှစ်ခုရကိုဗစ် -19 ရောဂါပိုးကူးစက်ထားသူနောက်ထပ်5ဦးတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီ5ယောက်မှာရန်ကုန်က3ယောက်၊ချမ်းပြည်နယ်မူဆယ်နဲ့ပဲခူးပြည်နယ်မွန်းကျင်က1ယောက်စီဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ144ယောက်ထိရှိသွားပြီဖြစ်ပြီးတော့သေဆုံးသူ5ဦးရှိပါတယ်ခင်ဗျာ။ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်ဖို့အတွက်မြန်မာဆိုရကစီစဉ်ဆောင်ရွက်နေတယ်လို့တိုကျိုမြို့မြန်မာတန်ရုံးကဒီကနေ့မှကြေညာလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာတစ်ဝန်းခီးသွားလာမှုတွေကန့်သက်ထိန်းချုပ်ထားတဲ့အတွက်ဂျပန်နိုင်ငံမှာအခက်အခဲတွေနဲ့တောင်းတနေကြတဲ့မြန်မာနိုင်ငံသားတွေကိုမေလပထမပတ်အတွင်းမှာလူသားချင်းစာနာမှုအကူအညီလေးရင် relief flight နဲ့ပြန်လည်ခေါ်ဆောင်သွားဖို့စီစဉ်နေတာလို့ဂျပန်နိုင်ငံဆိုင်ရာမြန်မာတန်ရုံးကဒီကနေ့ကြေညာတာပါထောက်ခံမဲ့ရအတိအကျကိုတော့လေကြောင်းလိုင်းနဲ့ညှိနှိုင်းပြီးတဲ့အခါမှာထုတ်ပြန်မယ်လို့ပြောထားပါတယ်အဲ့လိုပြန်လည်ခေါ်ယူတဲ့နေရာမှာခီးတဲ့အရေးအတွက်ပုံမူတည်ပြီးတော့လေယာဉ်တွေကိုစီစဉ်ရမှာဖြစ်တဲ့အတွက်All Nippon Airway ANA နဲ့လေလက်မှတ်ဝယ်ထားတဲ့သူတွေအနေနဲ့မြန်မာတန်ရုံးကိုစောစောအသိပေးဖို့ပြောထားသလိုဂျပန်နိုင်ငံကနေမြန်မာကိုပြန်ကျင်တဲ့သူတွေအနေနဲ့လည်းမြန်မာတန်ရုံးကိုဧပြီလ28ရက်နေ့7နိုင်နောက်ဆုံးထားပြီးတော့လိုအပ်တဲ့အချက်အလက်တွေကိုအီးမေးလ်နဲ့အကြောင်းကြားဖို့ပြောထားပါတယ်။တကယ်လို့မေလပထမပတ်အတွင်းမှာထွက်ဖြစ်တဲ့ဆိုရင်နာရီတာလေစိတ်ကနေမနက်7:15မှာထွက်မှာဖြစ်တဲ့အတွက်မနက်6နိုင်ထက်နောက်မကျပဲလေစိတ်ကိုအရောက်လာဖို့လည်းပြောထားပါတယ်။ဒါပြင်မြန်မာနိုင်ငံကိုရောက်လာတဲ့အခါမှာလဲကျမရင်းနဲ့အာသာဝန်ကြီးဌာနကသတ်မှတ်ထားတဲ့ facility quarantine 27ရက်နဲ့နေမာသီးခြားခွဲနေထိုင်တဲ့ home quarantine 9ရက်စုစုပေါင်း28ရက်တည်ဆံခွဲနေရမှာဖြစ်တယ်လို့လည်းပြောထားပါဗျ။မြန်မာမျိုးသားလေကြောင်းလိုင်း MNA ကလည်းသက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ရုံးတွေနဲ့ညီနိုင်ပြီးစင်ကာပူ၊ဘန်ကောက်၊တူနာဘူမိ၊ New Delhi မြို့တွေကို relief flight တွေအများဆုံးပြန်တန်းစေမယ့်အကြောင်းဒီနေ့ထုတ်ပြန်ထားပါဗျ။ပြန်တန်းမဲ့နေ့ရက်အချိန်ခောက်ရည်တွေကိုဒီနိုင်ပြီးတဲ့အချိန်နဲ့တပြင်းညီကြီးညာပေးမယ်လို့ပြောထားသလိုခီးတဲ့အနေနဲ့လည်းသက်ဆိုင်ရာမြန်မာတန်ရုံးတွေနဲ့ဆက်သွယ်ကြဖို့လို့ဆိုထားပါတယ်ခင်ဗျာရိုဟင်ဂျာဒုက္ခသည်ရာနဲ့ချီတင်ဆောင်ထားတဲ့ဆက်လီနှစင်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ချက်ချင်းကန့်ကွက်ခွင့်ပြုတင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့မှပြောကြားလိုက်ပါတယ်ဒါပြင်အဲ့ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အစားအစာရေးနဲ့စေဝါကူတာမှုတွေပေးတင်တယ်လို့လည်းပြောပါတယ်လူညာဒုက္ခတဲ့ရာနဲ့ချီတင်ဆောင်ထားတဲ့ဆက်လီနှစင်းဟာအစားအစာနဲ့ရေလုံလောက်မရှိပဲဘင်္ဂလားပင်လယ်အော်ထဲမှာသတင်းပတ်တွေနဲ့ချီပြီးတော့မျောနေကြတာဖြစ်နိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကလည်းသတိပေးထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဗ်ဒူမိုမန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတခြားနိုင်ငံတွေရဲ့တာဝန်တွေဝန်ထုပ်ဝန်ပိုးတွေကိုထိုင်းယူဖို့အမြဲတမ်းတောင်းဆိုခံနေရတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရိုဟင်ဂျာတွေနောက်ထပ်ဝင်လာမယ့်ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းဧပြီလ23ရက်နေ့ကပြောထားပါတယ်ဒါပြင် COVID-19 ရောဂါကြောင့်နိုင်ငံကိုပြန်လာသူအရေအတွက်တိုးလာတဲ့အတွက်ပြည်ပကလူတွေဒါမှမဟုတ်ဒုက္ခသည်တွေကိုလက်ခံဖို့နေရာမရှိတော့ဘူးလို့လည်းဝန်ကြီးမိုမန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဒုက္ခသည်တိမ့်နဲ့ချီရှိနေပေမဲ့ဒီအချက်တွေကြောင့်တော့ဒုက္ခသည်တွေပါတဲ့အဆက်တွေကိုကန့်ကွက်ခွင့်မပေးတာမျိုးဖြစ်သင့်ဘူးလို့ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်။လူညာလူခေါ်ဆိုသုံးနှုန်းနာကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုပြန်လက်ခံဖို့အစီအစဉ်တွေလုပ်ပေးထားပေမဲ့လည်းလက်ရှိ COVID-19 ကျတဲ့ကာလအတွင်းအဲ့လုပ်ငန်းတွေလုံးဝရပ်ဆိုင်းနေတဲ့ပုံရှိပါတယ်ခင်ဗျာ COVID-19 ကာယရောဂါကြောင့်ကမ္ဘာတော်မှာရှိတဲ့ဘောလုံးဖွဲ့ချုပ်တွေကိုကူညီဖို့ American Dollar 150အသုံးပြုသွားမယ်လို့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကပြောလိုက်ပါတယ် Coronavirus ကြောင့်စီးပွားရေးရရိုက်ခတ်မှုတွေအကူအညီပေးနိုင်ဖို့အတွက် FIFA ကအဲ့လိုစီစဉ်နေတာဖြစ်ပြီးတော့ FIFA အဖွဲ့ဝင်နိုင်ငံတွေမှာရှိတဲ့သက်ဆိုင်ရာဘောလုံးဖွဲ့ချုပ် 112ခုအနေနဲ့လာမယ့်ပိုင်းအတွင်းမှာပထမအဆင့်အနေနဲ့ဒေါ်လာ5သိန်းစီရရှိသွားမှာဖြစ်တယ်လို့မနေ့ကပြောလိုက်ပါတယ်ခင်ဗျာ The Voice of America The OA ဒီအမေရိကန်တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်ကျွန်မကစုမောမရှင်မြန်မာနိုင်ငံကဆက်ရုပ်လုပ်ယုံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအနေနဲ့တာစီကာခွေရေးအရေးပေါ်လှုပ်ဆောင်မှုဘလို့တိုက်တွန်းကြသလဲဆိုတာကိုဆက်ပြီးပြောပြပေးကြပါမယ်။ရန်ကုန်တိုင်းစိုးရွားဖွဲ့ကစစ်ဆေးအတီးပြုပြီးတော့ဧပြီလ24ရက်နေ့မှာပြန်ဖွင့်ခွင့်ပေးခဲ့တဲ့လှိုင်းတရာချန်ကြီးဖက်နယ်ဆက်ယုံမှာတရုတ်ဘာသာစကားပြန်လုပ်ခဲ့ဘူးသူဟာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့လူနာအမှတ်144ဖြစ်တယ်ဆိုတာကိုသိရပြီးတဲ့နောက်မှာတော့ဆက်ယုံကိုဒီကနေ့မှာပဲပြန်ပိတ်လိုက်ရပြီဖြစ်ပါတယ်။ဒါဟာဖြင့်အလုသမားအရေးအတွက်ထောင်နဲ့ချီပြီးရှိတဲ့ဆက်ယုံတယုံမှလောက်ကိုင်းသူတွေတဲ့ကိုဗစ် -19 ကူးစက်မှုပထမဆုံးအတည်ပြုချက်ဖြစ်တာကြောင့်လဲစိုးရိမ်မှုတွေပိုတိုးလာနေပါတယ်ဒီဆက်ယုံပါဝင်ဆက်မှုဇုန်တွေမှာအလုလောက်ကိုင်းနေကြရတဲ့လုပ်သားတွေအတွက်နိုင်ငံတော်စိုးရဘက်ကဒီထက်ပိုစနစ်ကြပြီးထိရောက်တဲ့ကာကွယ်မှုတွေကိုအရေးတကြီးဆောင်ရွက်ဖို့အချိန်ရောက်နေပါပြီလို့အလုသမားရေးဆောင်ရွက်နေသူတွေနဲ့ကျန်းမာရေးပညာရှင်တွေကသတိပေးပြောဆိုကြပါတယ်အလုသမားရေးဆောင်ရွက်နေသူအနာဂတ်အလင်းတန်းဆုံးဘက်ကဒါရိုက်တာဒေါ်သက်သက်အောင်ကကယောကအစုလိုက်အပြုံလိုက်မပြန့်ပွားရအောင်တတိကြီးကြီးနဲ့စနစ်တကျကင်တွဲဖြည့်ရှင်းဖို့တိုက်တွန်းပါတယ
်။ဧပြီလတွေကဆက်ပြီးတော့ဈေးကမဟုတ်တော့လုပ်ငန်းတွေပေါ့နော်ဆက်ရုံလုပ်ရုံတွေကြာပြီးပိတ်သိမ်းပေးဖို့ပိတ်သိမ်းတဲ့အခါမှာလည်းအနည်းဆုံးလုခလာဆာနဲ့ပိတ်သိမ်းပေးဖို့လည်းကျမတို့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တွေ့ရတဲ့အချိန်မှာလည်းပဲဒါကဘာကယောကဖြစ်တဲ့အရန်အနေကြီးရယ်ပေါ့နော်ပြီးတော့ကျမတို့ဆက်ရုံလုပ်ရုံတွေမှာအလုံးလုံးရတဲ့အလုပ်သမားတွေကလူစုလူဝေးကြီးနဲ့အလုံးလုံးနေကြရတာပေါ့နော်အဲ့ဒီလိုဖြစ်လာခဲ့မယ်ဆိုလို့ရှိရင်အနေကြီးရယ်ဆိုတဲ့အကြောင်းကျမတို့ပြောခဲ့တယ်အခုကျမတို့ပြောတယ်လို့ပဲပေါ့နော်အခုဒါဆက်ပြီးတော့ဆက်ရုံတွေကဆက်ဖြစ်လာပြီပေါ့နော်ဖြစ်တဲ့ဆက်ယုံကလည်းပဲတကယ်လူကြီး900ကျော်လောက်အလုပ်လုပ်တဲ့ဆက်ယုံကြီးဖြစ်နေတယ်ပြီးတော့ဒီဆက်ယုံကပြီးခဲ့တဲ့9ရက်နေ့အထိဖွင့်ပြီးတော့20ရက်နေ့မှာလည်းပြန်လည်းဖွင့်လှစ်ခဲ့တဲ့ဆက်ယုံဖြစ်သလိုပြီးပြုတ်ပြီးတော့ပြန်လည်းဖွင့်လှစ်ခင်ရခဲ့တဲ့ဆက်ယုံလည်းဖြစ်နေရပေါ့နော်အခုချိန်မှာနိုင်တရားတွေမကပါဘူးအခြားသောဆက်မှုဇုန်တွေမှာလည်းပြန့်နှံ့သွားခဲ့မယ်ဆိုလို့ရှိရင်ကျမတို့ဒီကဘာကတ်ယောဂါကြီးကိုတွန်းလှန်ဖို့ဒီအင်မတန်ခက်ခဲသွားပြီလို့ကျမအနေနဲ့မြင်ပါတယ်အဲ့ဒီတော့အခုလက်ရှိဖြစ်သွားတဲ့ခံကြီးခဏဆက်ယုံလို့မျိုးနောက်ထပ်မဖြစ်အောင်လို့ဒီအချိန်ဒီတိတိကျကျတင်းကျပ်သောစင်းရင်းတွေတိကျသောဥပဒေတွေနဲ့သေသေးချာပြဋ္ဌာန်းဖို့လိုအပ်တယ်ဒီအချိန်မှာလည်းအစိုးရအနေနဲ့ပြတ်သားသောမူဝါဒတစ်ခုကိုအမြန်ဆုံးချမှတ်ပေးဖို့လိုတယ်လို့မြင်ပါတယ
်ကိုဗစ်ကံယောဂါမပြန့်ပွားရအောင်ပိတ်လိုက်တဲ့ဆက်ယုံတွေရောစစ်ဆေးနေတဲ့အချိန်ယာယီပိတ်သိမ်းထားတဲ့ဆက်ယုံတွေမှာပါအလုလုကင်နေကြရတဲ့အလုသမားတွေအတွက်နေ့စဉ်ပုံမှန်ဝင်ငွေမထိခိုက်ရအောင်လောဘကလစာတွေကိုအလုရှင်နေတဲ့အလုသမားဝင်ကြီးဌာနသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကညှိနှိုင်းဆောင်ရွက်စီစဉ်ပေးဖို့ကိုလည်းဒေါ်သက်သက်အောင်ကတိုက်တွန်းပါတယ
်အဓိကအားဖြင့်ကျမတို့ဒီဆက်ယုံယာယီပိတ်သိမ်းတဲ့အခါမှာအ ਨੇ ဆုံးလောဘကလစာနဲ့ပိတ်သိမ်းပေးဖို့အတွက်အလုရှင်နဲ့အစိုးရနဲ့ပြီးတော့နိုင်ငံတော်အစိုးရရဲ့ရန်ပုံငွေတွေကနေပြီးတော့ပေါ့နော်ကျမတို့ဒီအလုပ်သမားတွေအတွက်ကျမတို့ဒီကိုဗစ်ဖြစ်နေတဲ့ကာလအတွင်းမှာနေရင်းနဲ့စားရည်အသက်ရှင်ရပ်တည်နိုင်ဖို့အတွက်ကိုလည်းပဲအစိုးရနဲ့အလုပ်ရှင်တွေပူးပေါင်းပြီးတော့ဟိုထောက်ပံ့မှုတွေလုပ်ပေးတယ်လို့ကျမအနေနဲ့မြင်ပါတယ
်ဒီလိုမျိုးလူထောင်နဲ့ချီပြီးတော့အလုပ်လုပ်ကိုင်းနေတဲ့အထက်ချုပ်ဆက်ယုံလို့ဖက်နှက်ဆက်ယုံလို့ဆက်ယုံတွေမှာကျမ်းမာရေးစောင့်ရှောက်မှုတွေပေးဖို့လိုတယ်လို့လည်းလူတို့အတွက်ကျမ်းမာရေးဝန်ဆောင်မှုတွေကိုအခမဲ့စေတနာဝန်ထမ်းကုသပေးနေတဲ့ဒေါက်တာကျော်စွာဦးကအကြံပေးပါတယ်
ကျမိုင်းနဲ့အားသာဝင်ဆောင်ရတယ်ဘုံရောက်ဒီတော့ကျွန်တော်စစ်ဆေးနေတဲ့အပိုင်းလည်းရှိပါတယ်ဆလကုံမှာပဲပြန်လည်ဖွင့်နေဖို့ဆိုပြီးတော့စင်တော်ဆိုးရတယ်ထုတ်ပြန်တာတွေရှိတာပေါ့နော်ဆိုတော့အဓိကတော့အဲ့ကျွန်တော်တို့ကတော့စိတ်ပူတာနဲ့ချက်ပေါ့အဲ့ social distancing ကိုပေါ့နော်ပုံပြီးစိတ်ပူတာကြရတယ်ဆိုတော့ဥမာလုပ်ချင်တဲ့ဖြည့်ဆည်းရမယ့်အပိုင်းတွေဆိုလို့ရှိရင်ဒီနေရာတွေကိုချားပေးဖို့အတွက်နောက်တစ်ခါဒီလက်ရှိကိုကျွန်တော်တို့နေရာတွေဖန်တီးပေးဖို့ဟန်ဂျယ်တွေထားပေးဖို့ပေါ့နော် mask တွေကိုကျွန်တော်တို့ပေးဖို့ပေါ့အလုပ်သမားတွေဘက်ကလည်းဒီကျန်းမာရေးပတ်သက်တဲ့စီကံနဲ့ဥပဒေတွေအလုပ်သမားတွေဘက်ကလည်းလိုက်ညာဖို့လည်းလိုတာပေါ့နော်နောက်တစ်ခါကျွန်တော်တို့ကဒီဆက်ယုံမှာလည်းမဟုတ်ဘူးပြနေတဲ့နေရာမှာပါကျွန်တော်တို့လည်းတတိထားဖို့လိုတယ်ဆိုအဆောင်မှာနေရတဲ့မှာအဆောင်မှာလည်းကျွန်တော်ကဒါပို့ပြီးကြူးကြူးပြီးကြူးဆိုင်ရမယ်အနေထားရှိပါတယ်ဗ
ျလူနာအမှတ်144လောက်ကင်ခဲ့တဲ့ဒီဖက်နှက်ဆက်ယုံကအလုသမားတွေအနေနဲ့ကိုနေထိုင်တဲ့နေရာတွေကိုမပြန်မဲကိုအသိစိတ်ဓာတ်နဲ့ကိုကွာရန်တင်းလုပ်ဖို့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂများအဖွဲ့ချုပ်ကလည်းဒီကနေ့မှပဲတိုက်တွန်းထားပြီးအလုသမားတွေအတွက်လိုအပ်တဲ့နေရာထိုင်ခင်းအစားအသောက်စာရာတွေကိုအစိုးရကစီစဉ်ပေးဖို့ကိုလည်းပန်ကြားထားပါတယ်လက်တလုံးမှာတော့နိုင်ငံတော်လိုအပ်ချက်အရာလဲပတ်နေတဲ့လုပ်ငန်းခွင်တွေမှာအပဆက်ယုံလုပ်ယုံလုပ်ငန်းခွင်တွေကိုဧပြီလ30ရက်နေ့ထိပိတ်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့အကြံပြုချက်သတ်မှတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်ပြီးမှမြန်မာတိုင်းနိုင်ငံလုံးကဆက်ယုံအလုပ်ယုံတွေကိုဖွင့်ခွင့်ပြုမယ်လို့လည်းအလုသမားလူဝင်မှုနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဧပြီလ19ရက်နေ့ညနေပိုင်းကထုတ်ပြန်ခဲ့ပြီးအခုလက်ရှိမှာတော့ကျန်းမာရေးဝန်ကြီးဌာနကဆက်ယုံတွေကိုလိုက်လံစစ်ဆေးနေကြလဲဖြစ်ပါတယ်ရှင်
UAE American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ထိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့စနေနေ့နောက်တိုးစီးရင်းထဲမှာမြန်မာနိုင်ငံသားအများစုပါနေတဲ့သတင်းကိုဆက်ပြောပြပါမယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနCOVID-19 Situation Administration CCSA ရဲ့ထုတ်ပြန်ချက်အရဧပြီလ25ရက်နေ့မှာ COVID-19 နောက်ထပ်ကူးစက်သူ53ဦးထဲမှာမြန်မာနိုင်ငံသား34ဦးပါဝင်ပြီးထိုင်းနိုင်ငံအတွင်းကူးစက်သူက11ဦးရှိနေပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံတဲကိုတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်ခဲ့တာကြောင့်မလေးရှားနိုင်ငံကဖမ်းဆီးပြီးထိုင်းနိုင်ငံဘက်ပြန်လွှဲပြောင်းပေးထားသူတွေဖြစ်တယ်ဆိုပြီးရှင်းပြောင်းလို့သမားအခွင့်အရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ထိုင်းကျမ်းမာရေးဝန်ကြီးဌာနကညလာလို့ဟို positive ဖြစ်တဲ့လူ53ဦးရှိတယ်ပေါ့။အဲ53ဦးရှိတဲ့အထက်မှာဗာဒီနိုင်ငံသားက42ဦးဖြစ်နေတယ်။အဲနိုင်ငံသားဦးမှာသူကပြန်လဲစီတက်တဲ့ခါမှာမြန်မာနိုင်ငံသား34ဦးလို့သူပေါ်ပြထားတာဟုတ်ကဲ့။ဒီမြန်မာနိုင်ငံသား34ဦးကသူတို့မလေးရှားနိုင်ငံကိုတရားမဝင်ခိုးဝင်သွားတယ်ခင်ဗျာ။အဲခိုးဝင်သွားတော့ဟိုနိုင်ငံလဲစီတက်တဲ့ခါမှာတွေ့ရှိတဲ့ခါကျတော့ထိုင်းဘက်ကဝင်လာဖြစ်တဲ့ကြောင့်ထိုင်းနိုင်ငံဘက်ကဟိုတရားဝင်ပြန်ပြောင်းပေးလာတာပြောင်းပြောင်းပြီးတော့သူတို့ကလည်းအဲ့မှာစောင့်ကြည့်စင်တာဒီမှာသူကဒီနိုင်ငံသားပြန်ပြောင်းလာတဲ့ပုံစံတွေအလုံးစောင့်ကြည့်နေတဲ့အချိန်မှာပဲစစ်ဆေးတဲ့ခါမှာအဲ့လိုအဖြစ်ထွက်တော့လာ
အခုလိုမျိုးကိုရိုနာဗိုင်းရပ်ကူးစက်ခံရသူတွေကိုထိုင်းနိုင်ငံကကျန်းမာရေးစောင့်ရှောက်မှုတွေပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းဆက်ပြောပြပါရစေ
သူရဲ့ကျင်ညာချက်မှာတော့ဟိုနည်းနည်းအားကျစရာတစ်ခုတော့ပါပါတယ်ဟု
တ်ကဲ့
ထိုင်းကျန်းမာရေးဦးစီးဆောင်တဲ့ကျင်ညာချက်မှာကဟိုမြန်မာနိုင်ငံသားပဲဖြစ်စီကမူတဲ့ဒီယောဂဘုတ်သိတဲ့အနေထားမှာထိုင်းနိုင်ငံလိုက်နဲ့တန်းတို့သူကတရားစောင့်ရှောက်မှုတွေပေးရမယ်လို့သူပြောသွားတယ်ခင်ဗ
ျမလေးရှားနိုင်ငံတဲကိုခိုးဝင်မှုနဲ့ပြန်ဖို့ထားသူတွေကိုဆုံခလာခရိုင်စတောင်မြို့နယ်မှာထားပြီးစစ်ဆေးရာကနေကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3000ဝန်းကျင်ရှိပြီးထိုင်းစစ်မှားရေးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ချက်အရအဲ့ဒီထဲမှာမြန်မာနိုင်ငံသား52ဦးရှိပါတယ်ထိုင်းနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူကတော့အယောက်50ဝန်းကျင်ရှိသွားပြီဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံလုံးမှာရှိတဲ့တွန်းခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစာနီပါ။ဒီတစ်ပတ်မှာတော့ COVID-19 ဖြစ်ပွားနေတဲ့အခုလိုချိန်မှာလူတိုင်းဟာရုပ်ပိုင်းဆိုင်ရာနဲ့စီးပွားရေးကဏ္ဍတွေမှာစိန်ခေါ်မှုတွေရှိနေသလိုပဲစိတ်ပိုင်းဆိုင်ရာမှာလည်းစိုးရိမ်မှုတွေကမြင့်တက်နေပါတယ်။
အခုအချိန်မှာတော့ဒီ covid ကြောင့်ကြောက်တဲ့ဟိုအခုအစ်စ်တူလူတွေဆိုလို့ရှိရင်တော့အဲ့လိုမျိုးနှာပြီးတော့ဆွေးနွေးရလို့ပြောလို့ရတာပေါ့နော်။မင်းမကောင်းဖြစ်လာတာနဲ့ရင်ကိုများဖြစ်နေလားဆိုရက်ဒီစိုးရိမ်တော့ကရင်နဲ့ဟိုရောက်လာကြတာပြောဆိုကြတာများပါတယ
်။ဒါကတော့စိတ်ကူထုံးပညာရှင်ဦးအောင်မင်းသိန်းက covid-19 ရောဂါကူးစက်ဖြစ်ပွားနေချိန်မှာလူတွေခံစားလာရတဲ့စိတ်ကျန်းမာရေးအခြေအနေတွေကိုပြောပြပေးသွားတာပါ။ဒီဆောင်မကိုဇာနီနဲ့အေးအေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါသူတို့အပြင်မှာလည်းတခြားလူတွေဆိုလည်း COVID-19 ကြောင့်အလုပ်တွေဟိုအဆင်ပြေဘူးပေါ့အခုအမမျိုးသားဆိုဆိုလည်းအဲ့လိုမျိုးဖြစ်လာမှာအမဆိုရင်တော့နော်သူလုပ်ငန်းဝင်ကိုထိခိုက်မှာပေါ့အဲပြီးတော့ဟိုအမသားလေးဆိုလို့ရှိရင်လည်းအခုသူကအရင်ကြောင့်ဒီစိတ်ကူတာပေါ့ဖေးပူကတတိနေလဲနားထောင်တော့လေသူစိတ်ပူလဲကြောက်နေပြီအခုအပြင်မှာအကြီးပြောတဲ့ကလေးကလေသူဆိုလို့ရှိရင်သူဟိုအပြင်ကိုမထွက်ချင်တော့ဘူးသူတင်နေနေပါလေဆိုလဲသူမတော်ချင်တော့တင်နေနေပြောရဲအရင်တော့ဆိုလို့ရှိရင်တင်နေနေမှာပြောရဲအပြင်မှာပြောရဲအလိုလျှောက်လေရတာပြောတဲ့ကလေးကအခုဆိုရင်အပြင်ကသူမထွက်ချင်တော့ဘူးအလိုတခါလေမှညောင်းနေပါတော့နည်းနည်းစောစောစီစီလမ်းချင်းလျှောက်ပြီးမယ်ဟိုစောစောထပြီးတော့လမ်းလျှောက်ပြီးမယ်ပါ냐ဆိုရင်တော့သူက 你像前头咱们多少人交代过，嗯，都。我不管点那啥点子，那啥点嘞，怎么运营嘛？那么多阿些，我阿弄有我，你叫他我。
像我们有嘛呢？买车人家招标了吧？都嘛个，但像你以为大理的表母呢，不得必要嘞，所以不问你吧？这嘛伊呢？阿个在我们查那个咯，小卡变薄那个天桥难不着，路的阿内嘛大，你家务阿将就查完。阿的路，变么做为阿内阿内家来的卡，阿提前那呢，西巴也做西皮子来查完。အလုတ်သမားအများစုနဲ့အခြေခံလူတန်းစားတွေမှာတော့သူတို့ရဲ့စာဝတ်နေရေးအတွက်ဝင်ငွေရဖို့အပြင်ချွတ်အလုပ်လုပ်နေရစေပါဦးလင်းအောင်ကကြီးမင်းနိုင်ညစီမှာကြံရည်ရောင်းတဲ့သူတို့ပါသူကမိသားစုအတွက်ရှေ့တန်းကနေဝင်ငွေရှာပေးနေရတဲ့သူတို့ဖြစ်ပြီးတခြားအရာတွေထက်သူ့မိသားစုစာဝတ်နေရေးကိုအဓိကစိတ်ပူပန်နေသူပ
ါပတ်ဆိုင်ရမယ့်အလုံးနဲ့ကိုမိသားစုတွေကောင်းမှုမနေနိုင်ရင်အတွက်ပဲကိုစိတ်ဝင်လာတော့ဒါပေမဲ့ကလေးတွေငယ်တော့လေတစ်ဖက်ကပူပင်ရတာပဲဒီရောပါဘူးလေဒါပေမဲ့အင်းအမေမောင်လည်းပြောထားတယ်လေကလေးတွေတော့ဒီကကြီးဆိုင်ဟာငါဒီမှာထွက်ရှာတာငါတောက်တဲ့ထွက်ပြီးတော့ရှာလို့ရတဲ့ဟာနဲ့လုံလောက်တော့
တချို့လူတွေကတော့သူတို့စိတ်တွေကစိုးရိမ်နေတဲ့ကိစ္စတွေကိုစိတ်ကုထုံပညာရှင်တွေနဲ့တိုင်ပင်ဆွေးနွေးလာကြပါတယ်ကောင်ဆယ်လင်းကော်နာကစိတ်ကုထုံပညာရှင်ဦးအောင်မင်းသိန်းကတော့ယောဂါကြောင့်လူတွေစိတ်ပူပန်ပြီးလာဆွေးနွေးတာတွေများလာတယ်လို့ပြောပါတယ
်ဒီမကောင်းဖြစ်လာတာနဲ့ရင်ကိုယ်များဖြစ်နေလားဆိုရက်ဒီစိုးရိမ်တော့ကရင်လည်းဟိုရောက်လာကြတာပြောဆိုကြတာတွေများပါတယ်ဗျ။ဘာသာပြန်များလဲဆိုတော့အရင်တော့ကတော့လိုမျိုးအဖွဲအတွက်သူဒီဝန်ထမ်းတွေအတွက်ဆိုတော့ဖွဲ့ရရတော့ဟိုအရင်မဆက်တယ်လားဘော။ဆက်တော့ဆက်တယ်ထားတယ်တိတ်ပြီးတော့အနာကြတော့ဘော။အခုဆိုအဲ့လိုမျိုးဝန်ထမ်းတွေအတွက်သူဒီတချို့တဲမိုင်းဝန်ထမ်းတွေပေါ့နော်။သူတို့အတွက်အဖွဲရအဲ့လိုဆက်တယ်လာတာရှိလာတယ်။
ကောင်ဆယ်လင်းကော်နာအရင်ကတော့တီးတန်းတွေးဆောင်ပြီးနှစ်သိမ့်ဆွေးနွေးကြမင်းနာတွေပဲလုပ်ခဲ့ပေမယ့်အခုအချိန်မှာတော့သူတို့ရဲ့ Facebook page ကနေအပတ်စဉ်အင်္ဂါနေ့ည9:00နာရီတိုင်းမှာ live လွှင့်ဆွေးနွေးမှုတွေပြုလုပ်နေပါတယ်။အဲ့ဒီမှာ COVID-19 ကြောင့်လူတွေရဲ့စိုးရိမ်ပူပန်မှုတွေစိတ်သက်သာတွေနဲ့စိတ်ဖိစီးတာတွေကိုအကြံပေးဆွေးနွေးမှုတွေပြုလုပ်ပေးနေပါတယ်။စိုးရိမ်ကြောက်ကြနေတဲ့သူတွေအတွက်ဦးအောင်မင်းသိန်းကအခုလိုအကြံပေးထားပါတယ်
။ကိုစိတ်ဝင်စားတဲ့အရာ၊ကိုလုံနိုင်တဲ့အရာကိုယ်လုံးရင်ဒါလုံးလို့ရှိရင်ပျော်သွားတယ်ဆိုတဲ့အရာလေးကိုအဓိကတော့ထားလို့ရှိနေပါပဲဗျ။အခုဆိုလို့ရှိရင်တော်တော်ပြောဟိုဒီ social distancing ပေါ့နော်။ကိုယ်ခက်ခော့ခွာနေတဲ့အကျင့်လေးတွေကြောင့်မို့လို့ကိုယ်ကအိမ်မှာပဲနေတာများလာတဲ့အခါမှာသူကဟိုညဝေးအိမ်ကြီးပဲတနေကုန်နေလိုက်တာမျိုးလို့အဲအဲ့လိုမျိုးလေးတွေရှိတယ်လေ။အဲ့တော့ဟိုအဲ့လိုမျိုးမနဲ့မိုးနေလာတာနဲ့ဒီလိုစရာရုံသွားတဲ့လိုမျိုးပဲဟိုအဝတ်အစားတွေတတ်တတ်ချင်းအဝတ်အစားတွေကြီးဝင်မယ်ဟုတ်ဘူးဘူးလေအဲ့လိုဒီစကြာဟိုတကူရတဲ့ချင်းလုပ်ပြီးတော့ပေါ့နော်ဟိုအိမ်မှာအလုပ်လုပ်မယ်နောက်ပြီးတော့ဟိုကိုယ့်ရဲ့အလုပ်အတူတူရှိနေတဲ့လူတွေနဲ့ဟိုဗာရိုက်စ်ရဲ့စိတ်ညစ်တာလေဆိုလို့ရှိရင်ရန်ဖြစ်ကြရန်ဖြစ်မဲ့အစားပြဿနာဖြစ်မဲ့အစားဟိုလိုမျိုးပေါ့နော်ဒီတယောက်နဲ့တယောက်ဖိမကူညီပြီးတော့ဟိုနားလေမယ်စကားပြောမယ်တော့လုတ်ရလုတ်ပြီးအတူတူလုပ်မယ်ပေါ့ရုပ်ရှင်ကြည့်ရဆိုရင်တော့မှအတူတူကြည့်ကြတယ်ပေါ့နော်အဲ့လိုမျိုးနေလုပ်နေတယ်ပေါ့နော
်စိတ်ကြံမာရေးအတွက်စေယုံပြဖို့လိုရတဲ့သူတွေအတွက်ကိုလည်းအစိုးရစေယုံတွေရဲ့စိတ်ကြံမာရေးဌာနတွေအခုချိန်ကြီးဖွင့်ထားပေးရလို့သိရပါတယ်နေပြီးတော့အထွေထွေယောဂကုစေယုံကြီးကစိတ်ကြံမာရေးအချို့ကုဆရာဝန်ပေါပေါခကြောက်ကြဆန်းလင်းက
လက်ရှိအချိန်မှာဒုနာရေးအတွက်ရန်ကုန်နဲ့မန္တလေးမှာရှိတဲ့စိတ်ကြံမာရေးစေယုံကြီးတွေကလေမက်ဆလီနိုင်ဝန်ဆောင်မှုပေးနေတယ်စေယုံဖွင့်တာတယ်နောက်တော့အဲ့စေယုံကြီးတရားလေ helpline ဖုန်းနေဟိုပေးလာပြီးတော့ဟိုသူတတ်မှတ်ထားတဲ့အချိန်မှာဆက်သွယ်လို့ရတဲ့ဖုန်းနံပါတ်တွေကိုပေးလာတယ်မြန်မာမှာတဲ့ society ရတဲ့စိတ်ကြမ်းမာရေးအဲ့တိုင်းရပြည်နယ်ဒေသတည်တည်မှာရှိတဲ့ဆရာဝန်တွေတဲ့ဆက်သွယ်နိုင်တဲ့ဖုန်းနံပါတ်တွေကိုစုဆောင်ပြီးတော့ helpline ဖုန်းနံပါတ်တွေကိုတိုင်းဒီပြည်နယ်လိုက်ထုတ်ပြန်စေယုံလိုက်ထုတ်ပြန်ပေးတာပါတယ
် COVID-19 နဲ့ပတ်သက်ပြီးတရင်ချက်လက်သိရှိလို့သူပြည်သူရဲ့အကျွမ်းကျမ်းမရင်နဲ့အားကစားဝန်ကြီးဌာနကဧပြီလဒုတိယပတ်မှာဟော့လိုင်းနံပါတ်တစ်ခုကိုချုပ်ပြန်ပေးထားပါတယ်။အဲ့ဒီဟော့လိုင်းကိုနေ့စဉ်ဖုန်းခေါ်ဆိုသူ2,000ကနေ3,000ကျားရှိပါတယ်။အများစုကတော့အင်တာနက်မရတဲ့ဒေသမှာနေသူတွေဖြစ်ပြီးယောဂကူးစက်ခံရတာဘယ်နှယောက်ရှိပြီလဲဆိုတာနဲ့ယောဂကူးစက်ပုံတွေကိုအဓိကမေးမြန်းကြတာပါ။စိတ်ပိုင်းဆိုင်ရာအကြံပေးတာမျိုးကိုတော့ဒီဟော့လိုင်းမှာမလုပ်ဝေးပါဘူး။ ဆေးပေရှောင်စခန်းတွေနဲ့ကွာရန်တီးစင်တာမှာနေရသူတွေကတော့စိတ်အားငယ်ရနဲ့ယောဂကုသခံရမှာကြောက်တဲ့စိတ်တွေဖိစီးနေကြပါတယ်။သူတို့အတွက်စိတ်ပိုင်းဆိုင်ရာအထောက်အကူပြုပေးမယ့်ဟော့လိုင်းနံပါတ်တွေကိုလည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးဝန်ကြီးဌာနကချုပ်ပြန်ချပါပါတယ်။အဲ့ဒီကိုကိုဗစ်သတင်းတွေကြောင့်အိမ်မပြောတာယောဂကုသခံရမှာကြောက်တာအပြင်မထွက်တာကြာတော့အထီးကျန်တယ်လို့ခံစားရတာကွာရန်တီးနေစဉ်မှာလိုအပ်တဲ့အချက်တွေနဲ့ကွာရန်တီးဝင်ဖို့လုံမလို့သိရှင်ကြရတဲ့အတွက်ဆက်ကြများတယ်လို့လူမှုဝန်ထမ်းဦးစီးဌာနကညွှန်ကြားရင်မူဒေါ်စုစွေလင်းကပြောပါရယ်အရင်ကလူမှုဝန်ထမ်းဦးစီးဌာနရဲ့ဟော်လိုင်းကိုကွာရန်တီးနဲ့ IDP ရဲ့အကြွက်ပဲရည်ရွယ်ခဲ့ပေမယ့်အခုတော့ပြင်ပကပြည်သူတွေပါလက်ခံဆွေးနွေးပေးနေပါရယ်အခုလိုဟော်လိုင်းနံပါတ်တွေနဲ့တိုင်ပင်ဆွေးနွေးနိုင်မယ့်ဖုန်းနံပါတ်တွေကိုထုတ်ပြန်ပေးထားပေးမယ်လဲ IDP တွေကွာရန်တီးမှာရောက်ရှိနေသူတွေနဲ့ပြည်သူအများစုကတော့တတိပြုမိပုံမပေါ်ပါဘူးမြကျင်းသားမျိုးနဲ့ဂျော်မဆတ်စစ်ပေရှောင်စကန်ကတာဝန်ခံဒေါ်ဘောမျိုးကအ
ဲ့လိုမျိုးတွေပြီးတော့ဘာမှမရှိဘူးကျမတို့ဒီစိုးရင်မှုအချော့ချမှုဆိုပြီးမှပဲအစိုးရဌာနမဆိုပဲအဖွဲ့အစည်းမဆိုအဲ့လိုမျိုးလားဟိုအတိအမြင်ဖွင့်ပေးတဲ့ဟာတော့မရှိဘူးပြီးတော့အခုဟိုအစိုးရအနေနဲ့ကလည်းဟိုပြည်သူတွေကိုထောက်ပံ့တယ်ဆိုတဲ့ဟာရှိတယ်ဒါပေမဲ့ IDP တွေကတော့လုံးဝမပါအဲ့အတွက်ကြောင့် IDB ဒီသူများအတွက်ဆိုတော့အဲ့ဒီမှာလည်းနည်းနည်းစိတ်ထိခိုက်မှုကဩကျမတို့ကမြန်မာနိုင်ငံအစိုးရနဲ့မဆိုင်တော့တဲ့ပြည်သူတွေလားပေါ့အဲ့လိုမျိုးနည်းနည်းစိတ်ထိခိုက်မှုတော့ပူရှိသွားတယ်လို့မြင်ရပါတယ်အဲ့ဒါတော့ဒီလောက်ဟိုအခြေအနေကပူပြီးတရက်တစ်တရက်ဆိုးလာတယ်လို့ဖြစ်နေတဲ့အတွက်ကြောင့်ကျမတို့ဒီ IDB ကဲအတွက်ကောဒီကာကွယ်မှုတဘောကာကွယ်မှုစိုးရင်ပူပန်မှုရှော့ချမှုကဒီအစိုးရအနေနဲ့ရောဟို CSO အနေနဲ့ကောကျမတို့ဒီ IDB တွေအတွက်ဘလို့ဘာရီစီမံကင်းဘလို့များရှိနေပြီလဲပေါ့အဲ့ဒါမျိုးတွေတော့ကျမတို့သိချင်တယ
်ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ April 23ရက်နေ့ကြေညာထားချက်အရတော့ quarantine နေထိုင်သူဟာ 4,300 ကျော်ရှိနေပါတယ်ကိုနေဗလာကိုဒိုးအတန်အစီအစဉ်ကဆက်သွယ်ချိန်မှာတော့သူဟာကမာရွတ်မြို့နယ်ပြည်လန်အမရာဆောင်ကွာရန်တင်းစခန်းကိုရောက်ကြ၄ရက်မြောက်နေ့ရှိနေပြီလို့ဆိုပါတယ်။သူကစိတ်ပန်းဆိုင်ရာဆွေးနွေးတိုင်ပင်မှုအခုလိုဖုန်းခေါ်ဆိုနိုင်နေဆိုတာတွေကိုစရောက်တဲ့နေ့ကနေဒီနေ့အထိမကြားမိသေးဘူးလို့ပြောပါတယ်
။တကယ်တော့လိုအပ်တယ်ဒီမှာလေအစပေါ်ရီယာခုဆိုရင်အကူအစီမှာဆိုရင်ရောက်ပါရင်ရောက်ရတဲ့ခါကဆိုရင်တကူဒီဖြစ်နေရဆွေးနွေးမိရဆိုရင်ဟုတ်တယ်ကြည့်နေစိတ်ဆင်းရဲနေရတယ်အဲသူတို့စိတ်ကြီးပြန်ပြီးပြန်လာအောင်ခုအချိန်နဲ့ပြန်ပြီးတော့ကိုဒီမှာမောင်းဦးမိသားစုချင်းပြန်ဖေးမဖို့တော့မှာပြန်လို့ကြောက်ဟိုလူကစိတ်ညစ်နေရဆိုလေဒီစိတ်ပိုင်းဆိုင်ရာ strong မဖြစ်တဲ့ပြန်လို့ကြောက်မိလူလေကိုကပြန်ဖေးမလို့ဟိုအဆင်မပြေဘူးပေါ့နော်ကိုကိုတော့မင်းလည်း stop ပြန်လုပ်နေရတယ်ပါအဲ့လိုမျိုးဒီလိုမျိုးဟိုစိတ်ကိုပြန်ရမယ်အတဟိုတမ်းမဆွေးနွေးရတယ်ဟိုဒီလိုလုပ်ပြီးရဲ့ကောဆန်တာပုံစံမျိုးလေးလုပ်ပေးရတယ်ဆိုတော့အများကြီးအဆင်ပြေတယ်။ဒါပေမဲ့ဒါတွေကိုဒီ volunteer ရဲ့ volunteer တွေကလည်းသိနေပါတော့။ဒီလိုတို့ဒီလိုလုပ်ကန့်ကိုကျူဝင်နေလူတွေဒါအတိပေးတင်နေဆင်းတယ်ပေါ့နော်။ဒီကျူဝင်နေလူတွေကတော်များများကအခန်းထဲမှာကျေးနေရ information နဲ့ဒီ media online တစ်ခုပါပဲကျွန်တော်စီပြီးမဲ့ media တစ်ခုပုံစံမျိုးဖြစ်နေပါတော့။အဓိကတော့ဟို online ကနေပြီးတော့လည်းဟိုအစိုးရပေးစီရတယ်ဒီကျမကြီးပေးစီရတယ်သမီးတို့ကြည်ညာတဲ့တဲ့ချင်းအဲ့မှာကျွန်တော်ကကြည်အောင်ပါတော့
ဒိုးအတန်အစီအစဉ်ကိုနားဆင်နေသူတွေအနေနဲ့စိတ်ပိုင်းဆိုင်ရာဆွေးနွေးတိုင်ပင်တာတွေလိုအပ်တယ်ဆိုရင်တော့လူမှုဝန်ထမ်းဦးစီးဌာနကထုတ်ပြန်ထားတဲ့တိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဖုန်းနံပါတ်တွေနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာအဖွဲ့ကထုတ်ပြန်ထားတဲ့ဖုန်းနံပါတ်တွေကိုတော့ဒိုးအတန် page မှာဝင်ရောက်ကြည့်ရှုပြီးအခမဲ့ဆက်သွယ်မေးမြန်းနိုင်ပါတယ်ရှင်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတောက်အေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုးအတန်အတန်းလွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ယာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA မြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်အသံမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အော်လွန်ပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်ပေးနေကြတရိုက်လီလိုင်းအစီအစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီနေ့အစီအစဉ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်ထပ်ဆင့်ကြုံနေရတဲ့ဒုက္ခတွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုစဲဒေါက်တုမေလူခွင့်ရေးလှရှားသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ကိုဆက်သွယ်မင်းမြန်တင်ပြထားပါတယ်ခင်ဗျာ။ဒီနေ့ဆွေးနွေးကမှာတော့ COVID-19 ကာယောဂါနဲ့ကြုံရတဲ့အချိန်မှာလက်နက်ကင်ပြပတ်တွေအချိန်မလျှော့နိုင်ပဲဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှာပါစစ်ပွဲတွေကြားမှာအရက်သားတွေပါမျိုးစားပင်ဖြစ်နေရတဲ့အခြေအနေတွေကြောင့်နောက်ဆက်တွဲကြုံရနိုင်တဲ့အကျိုးဆက်တွေနဲ့ဒါတွေကိုဘလို့ဟန်တားနိုင်မယ့်နည်းလမ်းတွေရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားဖို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေလူခွေရေးလှရှားသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ကိုဖိတ်ခေါ်ထားပါတယ်ဒေါက်တာမေဦးအောင်မျိုးမင်းမင်္ဂလာပါခင်ဗျာ
လာပါခ
င်ဗျာ။ Okay ပါ။ပထမတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့စစ်ချိန်တိုးလာနေတဲ့ကိစ္စပါ။တကွာလုံးကတ်ဆိုင်နေတဲ့အချိန်မှာပဲစစ်ပွဲတွေအချိန်မလျှော့နိုင်တဲ့အပြင်တိုးလာနေရတာကဘာကြောင့်များလဲ။ဒီချင်းဟာအခွင့်ကောင်းလို့များယူဆပြီးတော့တိုက်နေကြတာလား။ဒေါက်တာမေအမြင်အရင်ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ပါရှင်။ကျွန်မအနေနဲ့တော့ဒါကိုဘယ်လိုမြင်လဲဆိုလို့ရှိရင်ဒီကျွန်တော်တို့အစီအစဉ်ချင်းအတန်းနဲ့ဒါဆွေးနွေးပြီးဖြစ်ပါတယ်ရှင်။ဆိုတော့ဒီရခိုင်ပြည်နယ်မှာ COVID-19 ဖြစ်တာမှမဟုတ်ပါဘူး။ဒီမှာလောကနေပြီးတော့ဒီငင်းကြိုင်းရဲ့အရာနေပြီးတော့တိုင်းရင်းသားများရဲ့ဖြစ်တယ်ပေါ့။အစ်မပြုတ်ပြီးလို့ရှိရင်အစိုးရကကြားဝင်ပြီးတော့ဒီငင်းကြိုင်းရဲ့စကားဝိုင်းတဲ့နိုင်ငံရေးစကားဝိုင်းတဲ့မှာနေပြီးတော့တိုင်းရင်းသားများနဲ့ခိုင်နေလို့ပေါ့ပေါ့လာအောင်တတိယပုံကြောပန်းရမယ်ဆိုပြီးတော့ကျမတို့ဆွနေခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းကြားလို့ရှိရင်လက်တွေ့မှာနေပြီးတော့ဆွေးနွေးနေတဲ့တောင်းကိုလက်လက်ပြုရှုခဲ့တယ်။ COVID-19 နဲ့တွေ့ပြီးတော့ဒီရခိုင်ပြည်နယ်မှာအဒီတိုက်ပွဲတွေမလျှော့ရနိုင်တဲ့အကြောင်းရင်းကလည်းပဲကျမတို့ပြည်ထက်ရက်စီရတနိုင်ငံတို့ပြည်ထက်ရက်စီရဆောင်ရွက်ကြတဲ့ပြင်ညာကြတဲ့အခါမှာပြီးတော့ရခိုင်ပြည်နယ်ပါဝင်ခြင်းမရှိခဲ့ပါဘူး။ကျွန်တော်ခိုင်ပြည်နယ်ပါဝင်ခြင်းမရှိခဲ့တာကြောင့်လည်းပဲပြီးတော့ဒီတိုက်ပွဲတွေဆက်လက်ပြင်းထန်ဆက်ဖြစ်ပါတယ်။အခုကျမတို့အနေနဲ့ကတော့ဒီတိုက်ပွဲတွေကြားထဲမှာတစ်ဖြစ်နေပြီးတော့ဒီပြည်မဲ့ပြည်ပေါ်မှာတော့ဖျက်ရောက်နေကြတာအခုဆိုလို့ရှိရင်ကျမတို့ဒီဂရက်ရှင်ဝန်တန်းအထိအဲ့ဒီခေတ်လာနေတာကိုဒီမှာကျမတို့အင်ပတန်ဆိုးရိမ်စွာပြင်နေရတယ်အင်ပတန်ဆိုင်ကောင်းခွဲရနေနေကြတယ်နောက်တစ်ခုကနေပြီးတော့ဒီလက်နက်ပဋိပက္ခကြားထဲမှာဒီကုထူဟာနေပြီးတော့ COVID-19 နဲ့ပတ်သက်ပြီးတော့ဘလုံးမနေပြီးတော့ဒီအချက်လက်တွေကိုမရရှိနိုင်သလိုကာကွယ်ဖို့ဟိုတားဆီးဖို့အခြေအနေတွေတို့မှမရှိပါဘူးတို့မှ stay home ဆိုလို့ရှိရင်လည်း stay home နေမယ့်အိမ်မရှိသလိုနေပြီးတော့ဒီ social distancing အတွက်နေပြီးတော့တို့ဒီအခက်ငယ်ငယ်လေးတွေမှာနေပြီးတော့ဒီ isolate ပုံနဲ့နေနေရတဲ့ဟာကြောင့်လို့ရှိရင် COVID-19 ကဝေးနေတဲ့ပတ်သက်ပြီးတော့ဘလုံးမအခြေအနေမပေးတဲ့အတွက်ကြောင့်မလို့ကျမတို့ကဒီစိတ်ကိုယာယီရက်ထားဖို့ဒီတိုက်ပွဲတွေကိုယာယီရက်ထားဖို့တို့တော့ကိုယ်စီလုပ်နေတဲ့ရောနိုင်ငံသူနိုင်ငံသားတစ်ယောက်အနေနဲ့ဟိုအချင်းချင်းဆွေးနွေးပြောဆိုပေးပေးတာအခုလက်ရှိအချိန်မှာတော့ဒီအစိုးရရဲ့ထုတ်ပြန်ချက်တွေကြောင့်နိုင်ငံသားရဲ့ဝန်ကြီးဌာနရောနိုင်ငံတော်တိုင်းပိုင်းနဲ့ရုံးဝိုင်းထုတ်ပြန်တဲ့စာတွေကြောင့်ဒီကျမတို့ကတော့အတော့ကိုစိတ်မကောင်းဖွယ်ရဖြစ်နေတဲ့အခြေအနေပါ
โอเคဦးအောင်မျိုးမင်းအမြင်ရောခင်ဗျာဒီလောက်ကာယောဂါကြီးဖြစ်နေတဲ့အချိန်မျိုးမှာတိုက်ပွဲတွေကဟိုရော့သွားဖို့နေနေတာတာပုံပြတော့မှတိုးလာနေရတာကအထက်ကဘာကြောင့်လို့များသုံးသပ်မိလဲခင်ဗျာ
အခုလိုမျိုးစစ်ပွဲတွေဆက်ဖြစ်နေတာကြည့်မယ်ဆိုတော့ကျွန်တော်ရင်နာစရာကောင်းပါတယ်ဘာကြောင့်လဲဆိုတော့ COVID-19 ဟာကမ္ဘာကာယောဂါဒါကိုတိုးလာဖို့အတွက်ဒီကမ္ဘာလုံးစူးစမ်းနေကြတယ်ဒါကြောင့်မို့ဒီကာလအတွင်းမှာစစ်ပွဲတွေရက်တက်မှာဆိုတော့ကျွန်တော်တို့တွေမကပါဘူးကမ္ဘာကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကိုယ်တိုင်ကဒီကမ္ဘာလုံးမှာရှိတဲ့စစ်ပွဲတွေရက်တက်မှာဒီအဲဒီစစ်ပွဲတွေအစကျွန်တော်တို့ဒီလိုမျိုး COVID-19 ကိုเนาะကျွန်တော်တို့ပုံပြတော့ဟိုဒါတွန်းလှန်ကြပါဆိုတော့ပြောထားတယ်ဒ ဒါ COVID-19 ရဲ့အောက်မှာတာမန်လူတွေဒုက္ခရောက်ပြီးစစ်ပွဲအတွင်းကပြည်သူတွေကပုံပြီးဒုက္ခရောက်နိုင်ပါတယ်အခုကျွန်တော်တို့ဆိုရင်ဒီရခိုင်ဒေသနဲ့ချင်းပြည်နယ်မှာရှိတဲ့လူတွေမှာအင်တာနက်ဖြတ်ထားတဲ့အတွက်ခုနဆရာမဒေါ်ထွန်းမိတ်ပြောသလိုတည်နေမရဘူးဒီကြားတော့ငါပုံပြီးတော့ဆိုတာကအဲ့ပွဲတွေဆုတ်ဖြစ်နေတဲ့အတွက်သူတို့မှာနော် COVID ကိုလည်းကြောက်ရဘုံဒီလည်းကြောက်ရတနတ်လည်းကြောက်ရနော်စားနေတာပျောက်ပျောက်မှလည်းကြောက်ရပုံမှုလောက်ဆင်းတဲ့အခြေအနေမျိုးရောက်နေပါတယ်။ဘာကြောင့်ဖြစ်ရလဲပြန်ကြည့်မယ်ဆိုရင်ဒါကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီစစ်ပွဲမှာပါဝင်နေသောဗက်အာလုံးကပြည်သူလူထုအကျိုးကိုကျွန်တော်သေချာတကယ်ကိုအာရုံမဆိုင်ဘူးဆိုတာပေါ်ပေါက်နေပါတယ်။ဘာကြောင့်လဲဆိုတော့လူသားအလုံးကိုဒုက္ခပေးနေကိုဗစ် -19 ရဲ့ကာလကြီးမှာပိုးပြီးဆိုးရွားနိုင်နေသူတွေရှိတယ်။အဲ့ဒီလူတွေကိုယာယီကူညီနိုင်ဖို့အတွက်ကတော့လုံးလုံးစဲအကြီးခက်ရဆေးတာစစ်ပွဲတွေရက်တက်ဒါမှသာသူတို့မှာကျမ်းမာရေးအတွက်နှိမ့်နိုင်မယ်။နေနီဒီတာဒီမှာကိုယ်အိမ်တပူပေါ်ကိုပြန်ပြီးတော့လုံးကျုံနေနိုင်မယ်။ကူးဆက်နိုင်တဲ့အခြေအနေမျိုးအရန်ကြီးတဲ့ ITB စကန်တို့လိုဒုက္ခသည်စကန်တို့မှာနေစရာမလိုတဲ့အတွက်ခုန Rich ကိုခေါ်တဲ့ကျွန်တော်တို့ NLP ကိုရှော့ချနိုင်မယ်။အဲ့ဒါကိုမစဉ်းစားဘဲနဲ့နော်အတ္တတွေခုနတော့ကိုယ့်ရဲ့လူချင်းတဲ့စန္ဒတွေအနိုင်ယူခြင်းနဲ့စိတ်တွေကအကြီးကပုံလွှမ်းနေတဲ့အတွက်ကြောင့်မလို့ပထမအဦးဆုံးဒါမျိုးဒီမျိုးအခြေအနေ COVID-19 ကာလမှာအဆိုးအကောင့်ဘက်ကိုမယူဘဲနဲ့အဆိုးဘက်ကိုသွားနေတဲ့အတွက်ကျွန်တော်ပောက်ချက်ချ
ကိုဗစ် -19 ကရောဂါနဲ့ကြုံရတဲ့အချိန်မှာကမ္ဘာတော်မှာအပြည့်ရကြပါဆိုပြီးကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းထားတယ်လို့ပဲမြန်မာနိုင်ငံမှာတိုက်ပွဲတွေရပ်ဖို့ဆိုပြီးတာဒမန်တွေလည်းမကြသေးခင်ကပဲဆိုပြီးတောင်းဆိုထားတာရှိပါတယ်။ဒါမှမဟုတ်တိုက်ပွဲတွေကတော့ပိုပြီးတော့မှပြင်းထန်လာနေတဲ့နေရာမှာဒီတစ်ပတ်ထဲမှာဆိုရင်စစောကပြောတယ်လို့ပဲ WHO ကမြန်မာရင်မောင်းတယောက်ဘသူ့လက်ချက်မှမသိတည်ခဲ့ရတယ်။နောက်ဆက်တွဲအနေနဲ့လည်းရခိုင်နဲ့ချင်းပြည်နယ်မှာအရသာတွေတည်ရတဲ့ဖြစ်ရတယ်။ဆိုတော့ဒါတွေကနောက်ဆက်တွဲရေလိုရရှိဘလူးကျူးစက်တွေကျောင်းအောင်နိုင်တယ်လို့များသုံးသပ်မိတယ်လေတော်ထူမေခင်ဗျာ
အဒီရေတော်မာရောက်ရှင်မာရောက်နေပြီးတော့ဒီအကျိုးဆက်တွေအနေနဲ့ကောင်းတဲ့အကျိုးဆက်တော့ဘလို့မှမဖြစ်နိုင်ပါဘူးရှင်ဒီကျက်ဆွေးရတဲ့အခြေအနေတွေပို့ပြီးတော့ဖြစ်လာနိုင်တယ်ခိုင်ပြီးတဲ့အခြေအနေအားနေပြီးတော့အခုမှအခုအခြေအနေမှာနေပြီးတော့ပို့ပြီးတော့ဒီတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အခုနှစ်ဖက်အနေနဲ့ဒီတိုက်ပွဲအထဲမှာပါဝင်နေကြတဲ့အခွင့်အရေးနှုတ်နှစ်ဖက်အနေနဲ့ပို့ပြီးတော့တင်းမာတဲ့အခြေအနေဖြစ်လာနိုင်ပါတယ်ဒီပြည်တွင်းမီဒီယာတွေရောပြည်ပမီဒီယာတွေရောမဝင်နိုင်တဲ့အခြေအနေမှာဒီစက်ဖက်တစ်ဖက်ဆွဆွဲချက်တွေကိုအမှန်တရားကိုရှာဝေဖို့အတွက်နေပြီးတော့ကျမတို့မှာစုတ်တမှန်တဲ့ရှင်းမနေပါဘူး။ဒါကြောင့်မို့လို့ကျမတို့အနေနဲ့ကတော့တကယ်လို့မှန်ကန်တယ်လို့ဟိုယူဆလို့ရှိရင်အဲဒါလုံခြုံရေးတစ်ခုလည်းမဟုတ်တော့ပါဘူး။အခုမှနေပြီးတော့ကျမတို့ဒီအဲလုံခြုံရေးကိုအကြောင်းပြပြီးတော့အင်တာနက်တွေဖြတ်တောက်ထားတဲ့အခါကျလို့ရှိရင်တည်င်းစီစဉ်မှုတည်င်းမှန်မှုဘယ်သူကမှန်နေတယ်ဘယ်သူကနေပြီးတော့ဒါတွေဆောင်ရွက်နေတာလဲဆိုတော့အော်ဒါကတော့ဂျာကကြည့်ပေးဖို့အခွင့်ဂျာကကြည့်ပေးဖို့စတုဒ္ဒမန်တိုင်းမရှိတဲ့အခါမှာနေပြီးတော့အမမန်ဆိုတဲ့အရာကိုဒါအများဆုံးအဖြစ်နေပြီးအင်တာနက်ပေါ်မှာတက်မလာဘူးကမ္ဘာစာမျက်နှာပေါ်မှာတက်မလာဘူးဆိုတော့ကျွန်တော်တို့အနေနဲ့ဒီပြောဒီအတင်းမှနေတဲ့အရာတွေရှုံးချဖို့ဆိုလို့ရှိရင်အင်တာနက်ဖွင့်ကြည့်ပါအင်တာနက်ဖွင့်လိုက်မှသာဒီပြောတကယ်တမ်းရေးတိုင်းမှာပြည်သူတွေကိုဘယ်လိုတွေကနေပြီးတော့ဒီတက်ပွဲတွေကိုဆင်နွှဲနေတာလဲပြည်သူတွေထိခိုက်အောင်ဘယ်လိုတွေလုပ်နေတာလဲဒါတွေကိုနေပြီးတော့ကြည့်ရမှာဖြစ်ပါတယ်။ဒါကြောင့်မို့ကိုကနေပြီးတော့ follow up နေပြီးတော့ဟို internet ကိုဖွင့်လိုက်လို့ရှိရင်တော့ကျွန်မထင်ပါတယ်ပြည်တွင်းမှာရောပြည်ပမှာရောဘသူတွေရောနေပြီးတော့အရက်မဲ့ဒီအပြစ်မဲ့ပြည်သူတွေကိုထိခိုက်နေတယ်လဲဆိုတဲ့အကြောင်းပတ်ပတ်ဖို့မရမှာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ခိုင်ပြင်းမှာနေပြီးတော့ပို့ပြီးတော့ဆိုးရွားနေတာကဘာကြောင့်လဲဆိုလို့ရှိရင်ပန်ကန်တဲ့သတင်းစီးဆင်းမှုကိုဆောင်ရွက်ပေးနိုင်တဲ့သတင်းထောက်ပြနိုင်ငံတကာသတင်းထောက်ပြဒီရင်းကတည်းထောက်တယ်ကိုအကောင်ဝယ်ပြီးပြီးတော့တည်းရရမှုလည်းမရှိတဲ့အခါမှာနေပြီးတော့ဆွဆွဲနေတယ်လို့ကျမတို့ခံကြရတာဖြစ်ပါတယ်။ဒါကြောင့်မို့ကျမတို့အနေနဲ့ကတည်းကမှန်ကန်တယ်၊ကိုယ်ရကြည့်ရမယ့်ပြည်ပြည်ရနဲတာပဲဖြစ်မှန်ကန်တယ်လို့နေပြီးတော့ကိုယ့်ကိုယ်ကိုကမ္ဘာမှာပတ်ကြောက်နေနိုင်တဲ့ဆိုလို့ရှိရင်မီဒီယာ၊ကမ္ဘာမီဒီယာ၊ပြည်တွင်းမီဒီယာဒီမီဒီယာတွေဒီရဲ့ဒီပြီးတော့ပတ်ကြောက်တင်နိုင်တဲ့၊တင်ခံနိုင်တဲ့ဆိုလို့ရှိရင်ကွန်ပျူတာနဲ့ကိုဖွင့်ပေးလိုက်ပါ။ဒါမှမဟုတ်
ကဲကိုအောင်မျိုးမရောခင်ဗျာအခုဆိုရင် WHO မြန်မာရင်မောင်းတည်ရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းအာရုံစိုက်လာပါတယ် တကယ်ကုလသမဂ္ဂလည်းမကပါဘူးလူခွင့်အဖွဲ့အစည်းတွေအရက်ပဲအဖွဲ့အစည်းတွေကလည်းစုံစမ်းဖော်ထုတ်ပေးဖို့နောက်တာဝန်ရှိတဲ့သူတွေကိုအေးအေးယူပေးဖို့ဆိုတာမျိုးတွေတောင်းဆိုလာတယ်လည်းရှိနေပါတယ်ဆိုတော့ဒီလိုမျိုးနောက်ဆက်တွဲပြည်ရင်းပြည်ပါကဖိအားတွေတိုးလာတာမျိုးတွေပါဝင်ပေါ့လေနောက်ဆက်တွဲဘလို့အကျိုးဆက်တွေကျင်းဝနိုင်တယ်လို့များခံမှန်းထားတယ်လည်းကော်မျိုးမယ်
နောက်ဆက်တွဲအကျိုးဆက်ကတော့စဉ်းစားမယ်ဆိုတော့ဘယ်ဟာမှကောင်းသောအကျိုးဆက်ဖြစ်မှာမဟုတ်အကျိုးဆက်ဆိုးကျိုးတွေပဲဖြစ်မှာပါခုနကျမတော်သူမိပြောသလိုအထူးကတည်းကကျွန်တော်တို့ဒုက္ခရောက်မယ်ဟာဒါလေးဖြစ်တဲ့အတွက်ဒုက္ခရောက်မှာကတော့ဒီခိုင်းဒီသနဲ့အဲ့နောက်ဆက်ပွဲအတွက်မှာရှိတဲ့ဒီရန်ဒုက္ခရောက်မယ်ဒါမျိုးဆက်ဖြစ်တဲ့အတွက်ကြောင့်မလို့တို့တော့မှပို့ပြီးတော့နောက်ကြီးလန့်စားစားတဲ့ဘဝပို့ပြီးတော့ဆိုးလာနောက်တစ်ခုပို့ဆိုးတာကတစ်ခါတလေသမင်သက်သက်များယူရပြီးတော့ကိုဗစ်ဆိုတဲ့ရောဂါပိုးကိုတွန်းလှန်တဲ့အချိန်မှာဒီအာယုမဆိုင်နိုင်တဲ့အချိန်မှာသမင်သက်သက်များနောက်ကြည့်ပြီးတော့ဒုက္ခပေးဖို့အဲ့လိုများလုပ်နေတာတော့ကျွန်တော်စဉ်းစားပြီးအဲ့ဒါတွေကကျွန်တော်စဉ်းစားချက်ပါအခုဘာဖြစ်လာနိုင်လဲဆိုရင်အခုလိုမျိုးကျွန်တော်တို့ပြည်သူလူထုအရက်သားတွေကိုတိုက်ခိုက်တာပဲဖြစ်ပါစေဒီခုနကတော့ကျမ်းမာရေးဝန်ထမ်းပါတဲ့ရင်းတဲ့ရင်းကိုတိုက်ခိုက်တာပဲဖြစ်ပေဒါကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒါဂျီနီဗာကွန်ဗင်းရှင်းကိုခေါ်တဲ့စစ်ကျွေးဆိုင်ရာသဘောတူစာချုပ်မှာပါတဲ့ချက်ပါဒါအတိလေးချိုးဖောက်တာဖြစ်ပါတယ်အဲ့ဒီအတိလေးချိုးဖောက်ချက်ကဘာဖြစ်လဲဆိုကြီးမားသောရာဇဝတ်မှုကိုကျွန်တော်သတ်မှတ်တာအတမှန်လို့ပြောချင်ပါမဟုတ်ဘူး။ War crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုကျူးလွန်မှုဖြစ်တယ်။မြန်မာနိုင်ငံကိုယ်တိုင်ကအခုချိန်ထိကျွန်တော်တို့ဒီလိုမျိုး genocide ကိုစစ်ပွဲဆိုင်ရာရာဇဝတ်မှုတွေကျူးလွန်နေပါတယ်ဆိုပြီးတော့ဆွဆွဲနေတဲ့အမှုကအခုလည်းမပြီးသေးဘူး။ကျွန်တော်တို့ ICJ International Court of Justice မှာတရားရင်ဆိုင်နေရတော့နာမည် generate ကြလို့ရှိရင်ဒါနဲ့ပတ်သက်တော့ဘာတွေလှုပ်ဆောင်နေပါလဲဆိုတဲ့ဒီဟိုကျွန်တော်တို့ temporary measurement ဆိုတဲ့အမှုမျိုးတော့ကြားပြတ်လုံးဆောင်ပြရမယ့်ချက်ကိုမြန်မာနိုင်ငံပြန်ပြီးပြင်ပြဖို့ရှိတယ်။ကမ္ဘာလုံးကစောင့်ကြည့်။ဘာလို့များလုံးမလဲ။ဘာလို့များတိုးတက်မှာပျော်လင့်နေတဲ့ချိန်မှာအခုလိုမျိုးလူခွေချိုးဖောက်မှုတွေအစိုးရပြင်စစ်ပွဲဆိုင်ရာယာစုမှုတွေဆက်လက်ချိုးဖောက်နေတဲ့ဆိုတဲ့အချက်ကကျွန်တော်တို့တိုင်းပြည်ကတစ်ဖက်ကဘလောက်ထိဒါတွေမချိုးဖောက်ဘူးပြောပြောထောက်ပြစရာအချက်ဖြစ်သွားပြီ။နိုင်ငံတကာကလည်းပုံလို့တက်တည်ပြနေတာကိုဖြစ်သွားပြီ။မင်းတို့ဘလောက်ပြောပြောဒီမှာဖြစ်နေတာပဲ။ဒါကြောင့်မို့ဒီကက်ကိုဘလောက်ဟိုအရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်ဆိုတဲ့စိတ်ဓာတ်မျိုးကကုလသမဂ္ဂပါဝင်နိုင်ငံကဖွဲ့မှာပုံပြီးတော့ပြောစရာဖြစ်လာသလိုပုံပြီးတော့ဆက်လက်လုပ်ဆောင်မှုတွန်းအားပေးတဲ့သဘောမျိုးဖြစ်ပြီးအဲတော့နိုင်ငံကစာမျက်နှာမှာလည်းကျွန်တော်တို့ကြည့်လို့မကောင်းဘူးအစိုးဆုံးကကျွန်တော်ပြောတဲ့တရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေကိုခေါ်တဲ့ justice တိုင်းပြည်မှာဘလို့မှမဖြစ်ဘူးဆိုတာကျွန်တော်တို့ဖြစ်နိုင်တယ်အခုချိန်ထိကျွန်တော်တို့မှာဒီပိုင်ရှင်မှုကိစ္စဖြေရှင်းလို့မရပိုင်ရှင်မဲ့ကျွန်တော်တို့ဘေးနေမှုစီကွားတွေပြီးတဲ့အချိန်ကပိုင်ရှင်မဲ့ကြီးစံပိုင်ရှင်မဲ့ကြီးစံကုန်ပြပိုင်ရှင်မဲ့လက်နက်ကြီးပေါ်လာတယ်အဲ့တော့ဘယ်သူမှမပေါ်ထုတ်နိုင်ဘူး။အဲ့တော့ဘာဖြစ်လဲဆိုတော့နိုင်ငံပြင်းမှာရှိတဲ့ရာဇဝတ်မှုလူခွေးချိုးဖောက်မှုတော့မင်းတို့တိုင်းပြည်ရဲ့ရန်နိယယမပေါ်ထုတ်နိုင်တဲ့အတွက်နိုင်ငံတကာရန်နိယယအရင်ယူဖို့လိုအပ်တယ်။နော်နိုင်ငံတကာ mechanism တွေပုံဖို့လိုအပ်တယ်ဆိုတော့အရင်ကထောက်ပြထားတဲ့အချက်ကပို့ပြီးတော့ခိုင်မာသွားမှာဖြစ်ပါတယ်။အဲ့တော့ရှေ့ဆက်ပြီးတော့တန်ကြီးတမန်ကြီးရပဲပြောစီလူခွေးကိစ္စမှာပြောစီနိုင်ငံတကာတရားရေးခုံရုံးတွေမှာပဲပြောစီကျွန်တော်တို့ခုနကတော့မရှိပါဘူးမလုပ်ခဲ့ပါဘူးတို့တက်လာပါပြီပြောဖို့အတွက်ဒီချက်ကအရန်ညို့မျက်နှာကိုလက်ပြီးနဲ့ထိုးလိုက်လို့ဖြစ်သွားနိုင်တာတေချာပါပါဘလို့မှတန်ကင်းတမန်ကြီးမကောင်းနိုင်ပါဘူ
းဟုတ်ကဲ့ဒီနေ့မှတစ်ခုမေးစရာရှိတာကဂူကိစ္စရဲ့နှစ်ပတ်လို့နိုင်ငံတကာဖိအားတွေကြုံလာနိုင်တယ်ဆောစောကပြောသလို ICJ မှာလည်းလက်တလုံးအမှုခင်းဖြစ်ရှင်းနေရတယ်ရှိရယ်ဆိုပေမဲ့လည်းအခုနောက်ဆုံးဖိအားတွေနှစ်ပတ်လို့ပြောမယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဒီဘက်ကထုတ်ပြန်တဲ့ချင်းချင်းချက်ထဲမှာဆိုရင်တော့ဒီအေးရခိုင်လက်လက်ကန်အဖွဲ့ပေါ်မှာအပြစ်တင်ထားတာရှိပါတယ်ဒီလိုဆိုတော့နိုင်ငံကပြောလာဆိုလာမယ်ဆိုရင်တော့မှပဲဒါအစိုးရနဲ့တက်မလို့ရမဟုတ်ဘူးအစိုးရဆန့်ကျင်နေတဲ့လက်လက်ကန်အဖွဲ့တွေရောက်ဆိုပြီးထုတ်ပြန်မယ်ဆိုရင်ထုတ်ပြန်နိုင်စရာအကြောင်းမျိုးမရှိနိုင်ဘူးလားကော်မျိုးမယ
်ဒီလိုမျိုးကကိုယ့်ဆက်ကိုယ်ကိုနိုင်တယ်ဒီကိစ္စကိုငါတို့တိုင်းပြည်တွင်းမှာပဲဖြေရှင်းလို့ရတယ်ဆိုပေမဲ့စိတ်ထားမျိုးနဲ့စဉ်းစားရင်တော့โอเคဒီကျူးလွန်ကျူးလွန်ငါတို့ကတော့ကာကွယ်ပေးမယ်ဘာမှပြဿနာတက်စရာမရှိဆိုတဲ့ပုံစံမျိုးရပါတယ်ဒါအတွေးတိမ်တာပါကျွန်တော်တို့ဒီကိစ္စတွေကအခုဆိုလို့ရှိရင်မြန်မာနိုင်ငံကြီးလို့ပြောပေးမယ်ဒါကမ္ဘာကြီးရာဒီဖြစ်လာတော့ကမ္ဘာခုံရုံကြီးတက်လာတော့အခြေအနေမျိုးဖြစ်လာတယ်အဲ့တော့ခုနလိုမျိုးကိုယ့်ဆက်ကိုယ်နေအောင်ကမယ်ပြောလို့မရဘူးကနေဆက်ကကျွန်တော်တို့မြန်မာဆက်ပေါ့ဒီဒီဝိုင်းဆက်မှာကနေမှာပေါ့ဗျနိုင်ငံတကာစင်မြင့်ပေါ်မှာကနေရတဲ့ကိစ္စအဲ့တော့အဲ့ဒီကိစ္စတွေကိုကျွန်တော်တို့ကခုနပြောသလိုကာကွယ်ပေးမယ်ဒါမှမဟုတ်တိကျတဲ့စုံစမ်းမှုမလုပ်ဆောင်မှုရှိခုနကျွန်တော်ပြောခဲ့သလိုနိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိစ္စတွေတောင်းဆိုမှုအတန်းတွေပို့ပြီးများလာမယ်တကယ်လို့ဒါကိုလက်မခံဘူးဆိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုတော့ထောက်ပြတာနဲ့ပူးများလာမယ်တစ်ချိန်တည်းမှာမဖြစ်လာလို့ဆိုတော့ဆွေးနွေးနေကြတဲ့နိုင်ငံမြန်မာနိုင်ငံကိုဘယ်လိုမျိုးကျွန်တော်တို့နိုင်ငံတကာအားနဲ့တရားပေးမလဲဆိုတော့တရားပေးမှုဆန့်ရှင်ဘောမျိုးမရှိ International Pressure Group ကနိုင်ငံကပြအဲ့ဒီလမ်းကြောင်းကိုသွားမဲ့နိုင်ငံတွေပို့ပြီးများလာနိုင်ပါတယ် အဲ့တော့အခုဆိုလို့ရှိရင်ကျွန်တော်တို့ဒီ COVID-19 ဖြစ်လာပြီဆိုရင်မြန်မာနိုင်ငံကသူ့လက်သူ့ချင်းနဲ့ဘယ်လိုမှကာကွယ်မှုမလုပ်အပ်တဲ့အတွက်နိုင်ငံကအကူအညီကိုလက်ခံရတာရှိလာကမ္ဘာပံငွေထုတ်ချီရတယ်ရှိလာတယ်ပြည်ုပ်စိုးရကလည်းကူညီမယ်ဆိုတာပြောတာရှိလာတယ်တခြားသောနိုင်ငံကြီး EU တို့ဘာတို့ကလည်းဒါနဲ့ပတ်သက်ပြီးတော့ကူညီပေးမယ်ဆိုတာရှိလာပါတယ်အဲ့ဒါဘာပြောလဲဆိုတော့တနိုင်ငံနဲ့မလုပ်ကြမှာနိုင်ငံကရဲ့အကူအညီကိုယူရတယ်နိုင်ငံကနဲ့ကူပေါင်းဆောင်ရတယ်အဲ့မဲ့အဲ့လိုကူပေါင်းဆောင်ရမှုကိစ္စမှာကိုကငွေချေးအကူအညီနဲ့နော်ဤပညာပိုင်းအကူအညီကိုယူရုံတစ်ခုလည်းမကဘဲနဲ့ပေးတင်သောနိုင်ငံဖြစ်ပါလေလို့လက်ခံထားမှုအတွက်နိုင်ငံတကာလည်းပြန်လို့ကြည့်ပါတယ်အဲ့တော့တကယ်လို့များကျွန်တော်တို့ကနိုင်ငံတကာနဲ့ကူပေါင်းဆောင်ရွက်ပြီးတော့လူ့ခွင့်ချိုးဖောက်မှုတွေရပ်တန့်အောင်ဆောင်ရွက်မှုမရှိဘူးတရားဥပဒေဆောင်ကြည့်မှုတွေလုံးဆောင်မှုမရှိဘူးခုနကတော့အကူအညီပေးပြီးတော့ကူညီမယ်ဆိုတဲ့နိုင်ငံရဲ့ policy မှာသွားပြီးတော့ထိခိုက်နိုင်တယ်ဒါဆိုလို့ရှိရင်ကျွန်တော်ဘယ်သူပဲနာတော့တည်သူတူပဲနာပါလိမ့်မယ်အဲ့တော့ငွေချေးကူညီကိုရှာဖို့အတွက်ငွေချေးကူညီပေးနိုင်ဒီတော့ဂုံတိတ်ကရှိသောနိုင်ငံအဖြစ်လူ့ခွေးလေးစားသောနိုင်ငံအဖြစ်တစ်ဖက်ကလည်းကြိုးပမ်းမှုလိုအပ်ပါတယ်။ငါမြင်းမာဆိုင်စကိုင်းရောက်ဆိုတဲ့ပုံစံမျိုးနဲ့တော့ဘယ်လို့မှစင်တီမှာမဟုတ်ပါ
ဘူး။ဟုတ်ကဲ့အခုဆိုရင်တပ်ပွဲတွေကြားထဲမှာအရသားတွေထိခိုက်သေးချေရရလည်းမနေတော့ဘူး။ဘသူလက်ချက်မှလည်းထိခိုက်ချေရတော့မသိရဘူးပေါ့လေ။ဒါပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ထုတ်ပြန်ကြတဲ့မှာတော့လက်တလောပြပကတ်တွေမှာအေးရခိုင်လက်နက်ကန်ဖွဲ့မှာတာဝန်ရှိတယ်ဆိုပြီးပြောထားတာမျိုးရှိပါတယ်။ဟိုတပ်မတော်သားတွေကတော့လူလူတွေဆောင်ရွက်နေတယ်ဆိုပြီးချီးကျူးထားပါတယ်။ဒါပေမဲ့ဒီလိုပြောလိုက်တဲ့ပုံမှာတစ်ဖက်သက်ဆန်တဲ့ငင်းကြဲကြီးကိုထိခိုက်နိုင်တယ်ဆိုပြီးဘဝင်မကျတဲ့သဘောထားတွေအထူးသဖြင့်ကတော့ဒီတိုင်းရင်းသားအင်အားစုတွေချမ်းမှာဝေဖန်တာတွေလည်းကြားပါရတယ်။ဆိုတော့စစ်ရှင်လျှော့ဖို့ငင်းကြဲကြီးထိဥတီဖို့ကြိုးပမ်းရမယ့်အချိန်မျိုးမှာဒီလိုပြောလိုက်တာမျိုးကဟိုလက်တွေ့အကျိုးရှိနိုင်မှာမလား။ဒေါထုတ်မေဆွေးနွေးပေးပါခင်ဗျာ။
ဟုတ်ကဲ့ရှင်မြန်မာနိုင်ငံမှာကနေပြီးတော့ဒီတစ်ပေါင်းများစွာပဋိပက္ခကြားထဲမှာဒီငင်းကြဲရင်းနဲ့ပတ်သက်လို့ဘာအောင်မြင်မှုမှရှိခဲ့တာမရှိပါဘူး။ဒါမအောင်မြင်တဲ့နေပြီးတော့ဒီငင်းကြဲရင်းလုပ်ငန်းစဉ်တွေကိုဆက်လက်ပြီးလို့ရှိရင်ဒီလက်ရှိအစိုးရအနေနဲ့အောင်မြင်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်။ဒီလိုမျိုးကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်နေပြီးတော့ဒီလေးပါတီအနေနဲ့ကသူတို့ဒီမျိုးသားရင်ကြားစစ်ရေးဒီငင်းကြဲရင်းဆောင်ရွက်တဲ့အခါမှာမျိုးသားရင်ကြားစစ်ရေးအခုဆောင်တဲ့အခါမှာဒီပြီးတော့မြို့သားရင်ကြားစစ်ရေးဒီအတက်တော်တစ်ခုတည်းနဲ့မဟုတ်ဘူးတိုင်းရင်းသားတွေနဲ့ရောပါတယ်ဒီနိုင်ငံရေးစုဖွဲ့တွေနဲ့ရောပါတယ်အကုန်လုံးကိုဒီမြို့သားရင်ကြားစစ်မှာထည့်သွင်းပါတယ်အဲဒါပေမဲ့တကယ်တမ်းလက်တွေ့ဆောင်ရွက်တဲ့အခါမှာကြာလို့ရှိရင်ဒီမြို့သားရင်ကြားစစ်ရေးကအတက်တော်နဲ့လည်းကျွန်တော်တို့အဆင်မပြေခဲ့ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့တော်တော်လေးမဖွဲ့စည်းပုံအခြေခံအမှုတွေဆွနေတဲ့အခါမှာဒီပြီးတော့ပုံပွင့်လေးတွေမြင်သာပါတယ်ဆိုတော့ဒီမြို့သားရင်ကြားစစ်ရေးကတော့နိုင်ငံရေးပါတီအစိုးရဖွဲ့တွေတော့ကိုယ်တိုင်ရင်းသားဒီလက်နက်ကိုင်တိုင်ရင်းသားတွေနဲ့ဟောပြီးတော့ဒီမြို့သားရင်ကြားစစ်ရေးလုံတလာဆောင်ရွက်တလာဆိုလို့ရှိရင်တော့ဘာလှုပ်ရှားမှုမှမတွေ့ရပါဘူး။အဲဒါကြောင့်မို့လို့ဒီပြီးတော့ညီငယ်ရေးကိုဆောင်ရွက်တဲ့အခါမှာဒီအခြေခံအကျဆုံးဖြစ်တဲ့နေပြီးတော့နားလည်မှုယုံကြည်မှုတော့မတည်ဆောက်နိုင်ပဲနဲ့အဲကျွန်တော်တို့နိုင်ငံကိုနေပြီးတော့အခုဆောင်ရွက်နေပြီးတော့ဒါအင်မတန်မှအခက်တိတိကျကျကိုစိတ်ခွန်နေတယ်လို့ဖြစ်ပါတယ်။ဆိုတော့အခုနေပါအဲ့တော့ငင်းကြေးမဟုတ်ပဲနဲ့စက်ကိုတကယ်များလူလားနေသလားဆိုတဲ့အရာတွေကိုပြည်သူတွေကဒါမေးဖို့ထုတ်ကြတယ်ပြည်သူကဒီလိုပဲထင်မြင်ပါတယ်အမှန်တကယ်ကြလို့ရှိရင်နေပြီးတော့ကျွန်တော်တို့နေပြီးတော့တရားတွေကိုပဲဆောင်ရွက်ကြည့်လိုက်ပါအစိုးရတည်တံ့ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်အဲ့တော့တည်တံ့ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်ဟိုကဘတ်ဂျက်နဲ့ပတ်သက်လို့နေပြီးတော့နောက်တချို့ဆုံးဖြတ်ချက်တွေနောက်သူကဒီကျွန်တော်တို့တရားရုံးနဲ့ပတ်သက်တဲ့ကိစ္စတွေမှာနေပြီးတော့အစိုးရအောက်မှာနေအဲ့ဒါကြောင့်မလို့နေပြီးတော့ဒီကိစ္စပေါ်မှာဒီနိုင်ငံတကာရုံးဝန်ကြီးဌာနကထုတ်တဲ့အဲစာတွေနဲ့နေပြီးတော့ဒီအတိုင်းအတာရုံးထုတ်တဲ့စာတွေကိုကြည့်လိုက်လို့ရှိရင်ဟက်ဆက်မှုမရှိပါဘူး။အဲ့တော့ကနေမတိုင်းရင်းသားတွေပေါ်မှာနေပြီးတော့တစ်ခွင်းချဆက်ဆံတာတွေကျွန်တော်တို့တွေ့ရပါတယ်။ဒါအင်မတန်မှဆက်နေမှာစရာပါ။အမှန်တကယ်ဆိုလို့ရှိရင်ဒီဆိုရအနေနဲ့နေပြီးတော့အပြစ်ခံရစေဖို့ပန်ကြားတင်ပါတယ်။ဆိုအဲ့လိုမျိုးမပန်ကြားဘဲနဲ့နေပြီးတော့ဒီချီးမွမ်းစကားဆိုလိုက်တာဒီဒီမှာဒီမိုကရေစီကိုအမှန်တကယ်ဆောင်ရွက်နေတာလားဆိုတဲ့အဲ့ဒီလိုမျိုးတွေထွက်လာပါတယ်။ငင်းငယ်ရေးကိုအမှန်တကယ်လိုချင်တာလား။အမှန်တကယ်ငင်းငယ်ရေးကိုဒီစာရင်းနဲ့နေပြီးတော့ပယ်ဖြတ်နေတယ်လို့ဖြစ်နေပါတယ်။အဲ့ဒါကြောင့်မို့လို့ဒီလိုဒါတွေကိုကျမတို့ကအထူးစိုးရိမ်ပါတယ်ရှင်။
โอเคโกอမျိုးမင်းအမြင်ရောခင်ဗျာစစ်ရှင်ရောအောင်လောရမယ့်အချိန်မျိုးမှာဒေါ်ဆက်စုကြည်ထုတ်ပြန်ချက်ကဟိုတချို့လူတွေစိုးရိမ်နေတယ်လို့မိလောင်ကလေးပင့်လို့အချိန်မျိုးရောဖြစ်သွားနိုင်တယ်လားခင်ဗျာ
ဟုတ်ကဲ့ဒီဒေါ်ဆက်စုကြည်နဲ့ဒီထုတ်ပြန်ချက်ကိုဘာကြောင့်အဲ့ဒီအချိန်မှာထုတ်လဲဆိုတာမသိပေမဲ့သူရဲ့ပြောကြားချက်ကြောင့်မလို့တိုင်းရင်းသားတွေအထူးသဖြင့်ဒီရခိုင်ပြည်သူတွေကြားထဲမှာကျွန်တော်တို့တော်တော်လေးတော့ပွက်လို့ရိုက်သွားပါတယ်ဘာကြောင့်လဲဆိုတော့အခုချိန်မှာတိုက်ပွဲတွေဖြစ်နေချိန်မှာနှစ်ဖက်လုံးကျွလွန်လာလည်းရှိနိုင်တယ်လို့အခုချိန်ထိကျွန်တော်တို့တရားခံဆိုတာမရှိတေချာမသိသေးပါဘူး။ပိုင်ရှင်မေးတွေပဲရှိသေးတယ်။တစ်ဖက်ကလည်းတစ်ဖက်ကျူးလို့ပါတယ်။နောက်တစ်ဖက်ကလည်းတခြားတစ်ဖက်ကကျူးလို့ပါတယ်ဆိုပြီးတော့ဆွဆွဲနေလို့မရှိသေးတယ်။ဒါပေမဲ့အဲဒီဆွဆွဲနေတဲ့ကာလအတွင်းမှာ တက်မတော်ကိုပဲအားပေးလိုက်တဲ့အချိန်မှာကျန်တဲ့ဖွဲ့ကပဲတောင်းညံသူတွေပုံစံမျိုးနဲ့ကျွန်တော်အဖြစ်လုပ်ငန်းလုပ်တယ်လို့အဲ့လိုမျိုးသွားပြီးတော့ထင်အောင်ထင်မှားဖြစ်စေပါလေ။အဲ့တော့ဒီမှာလည်းကြောင့်မလို့ရက်တီချင်းနဲ့ပတ်သက်ပြီးပြောကြချက်ကအရန်စောလုံးအားကြီးရယ်ဆိုရင်ပြောကြချက်ဖြစ်တယ်။အဲ့တော့အခုကျွန်တော်တို့ခုနပင်လုံးဒီလာခံကိုလှုပ်ဆောင်တဲ့အချိန်မှာလက်နက်ကင်တိုင်းရင်းသားတွေအားလုံးညီညာရေးဆွေးနွေးပွဲမှာပါဝင်မှုလှုပ်ဆောင်တဲ့အချိန်မှာအဲ့ဒီ feeling မျိုးအဲ့ဒီခံစားချက်မျိုးရှိရင်ဒီလိုမျိုးညီညာရေးဆွေးနွေးပွဲကိုတက်လာဖို့အတွက်ခက်ခဲသွားလိမ့်မယ်။အချိန်တုန်းကညီညာရေးဆွေးနွေးပွဲမှာလက်ရှိပါနေသောတိုင်းရင်းသားအဖွဲ့တွေကလည်းနော်တိုင်းရင်းသားတွေဆိုရင်ဒီလိုမျိုးသတ်မှတ်ပါလား။နော်စစ်တပ်ကတော့ဒီလိုမျိုးသဘောထားရှိပါလားဆိုပြီးအဆွေမျိုးရောက်သွားရင်လက်ရှိရောက်နေတဲ့ငင်းချမ်းရေးဆွေးနွေးပွဲကတော့မှရှေ့ဆက်သွားဖို့မဟုတ်ဘဲတင်ပြီးနောက်ဆုံးပေါင်းနိုင်တဲ့အခြေအနေမျိုးပြောရှိသွားနိုင်တာဒါကကျွန်တော်ရဲ့စိတ်ကူးဖြစ်ပါတယ
်။ဟုတ်ကဲ့နောက်ဆုံးအနေနဲ့ကတော့တိုက်ပွဲတွေအရှင်လျှော့ဖို့အထူးသဖြင့်အခုလိုကပ်ဘေးကြုံနေရတဲ့အခြေမျိုးမှာဒုက္ခရောက်နေတဲ့လူတွေကိုနောက်ထပ်တပူပေါ်နှစ်ပူစင်းမဖြစ်အောင်လုပ်နိုင်မယ့်နည်းလမ်းဟောဘာများမြင်မိတယ်လဲတော်ထုတ်မိခင်ဗျာ
။ဟုတ်ကဲ့ရှင်ကျွန်တော်အနေနဲ့ကတော့ဒီအချိန်တွေပေါ်မှာနေပြီးတော့ကျွန်တော်တို့ဒီဆွေးနွေးတဲ့ခါတိုင်းအဒီလက်နက်ကန်ပစိဖက်ခအချိန်ခါမှာနေပြီးတော့ဒီတက်တော်နဲ့လက်နက်ကန်တခြားတိုင်းသားလက်နက်ကန်တွေကြားထဲမှာအစိုးရအနေနဲ့ဒီညဉ့်ညရေးကိုဆောင်ရွက်ဖို့သဘောပြတ်ခတ်ရက်စီဖို့ကိုဗစ်ကာလတွေပဲဖြစ်ဖြစ်ဒီကတော့ကျွန်တော်ညဉ့်ညရေးစာဝိုင်းတွေကိုရအောင်ဆောင်ရွက်ဖို့ကျွန်တော်တို့ဒီတက်တော်ကိုအမြဲတမ်းတိုက်တော့ပါတယ်ဒါပေမဲ့လက်ရှိနေပြီးတော့အခုဒီဆက်ရှိလာတဲ့ statement တွေရဆုံးလို့ရှိရင်အဲဒါဘလို့ကဆိုရနေတဲ့ဂျောင်းဝင်ပန်းကြတော့မှာမဟုတ်ပါဘူး။ဒါကြောင့်မလို့ကျောင်းအနေနဲ့ကတော့ဒီတခြားသောဒီမှာကနေပြီးတော့နိုင်ငံရေးကောင်းဆောင်များဒီတိုင်းသားကောင်းဆောင်များအနေနဲ့နေပြီးတော့ဒါအစိုးရကိုပူးပေါင်းဆောင်ရွက်ဖို့အတွက်ပန်းကြတဲ့ပါတယ်။ဒီတော့ခုချိန်ဒီကမှနေပြီးတော့ဒီရခိုင်ပြည်နယ်အရေးဒီလည်းမြန်မာနိုင်ငံအရေးဖြစ်ပါတယ်။ဒီမြန်မာနိုင်ငံအရေးကိုဆောင်ရွက်ကြတဲ့အခါမှာနေပြီးတော့တနိုင်ငံလုံးအရေးကိုအကျွန်တော်ဆွေးနွေးပွဲတွေဆောင်ရွက်ကြတော့မယ်ဆိုလို့ရှိရင်အခုရခိုင်မြောက်ဖြစ်နေတဲ့ကိစ္စကိုရခိုင်တိတ်တရရောမစင်စားဘဲနဲ့တခြားသောနေပြီးတော့ဒီငင်းရရေးချက်မှနေပြီးတော့ဆွေးနွေးပွဲတွေမှာပါဝင်ကြတဲ့လက်သက်ကိုင်အဖွဲ့တွေရောတိုင်းနာလက်သက်ကိုင်အဖွဲ့တွေရောတော့ဘာကနေပြီးတော့ဒီပီမတဲကနိုင်ငံရေးကောင်းဆောင်တွေရောနေပြီးတော့ဒါအစိုးရကိုနေပြီးတော့ကြားရရနေဒီငင်းရရေးရနေပြီးတော့ဒီစကားဝိုင်းတွေကိုခေါ်လာဖို့နေပြီးတော့ဒါအစိုးရကိုတိုက်တွန်းတင်ပါတယ်ကျောင်းဒီအခုအကြောင်းလို့ရှင်ကျမတို့ဒီအခိုင်အမာနဲ့မှာဖြစ်တဲ့ဖြစ်ပေါ်နေတယ်ဒါပေမဲ့တခြားနေတာမြန်မာနိုင်ငံလုံးကအဲအောင်နေတယ်ပြီးတော့ကျမတို့အတန်တွေမထက်တလောက်နဲပါတယ်အဲဒါကြောင့်မလို့နေပြီးတော့ဒီအကြံနဲ့နေပြီးတော့ညဉ့်ရက်စကားဝိုင်းချက်မှာပါပြီးတော့လက်နဲ့ကင်အဲတိုင်းတာလက်နဲ့ကင်များရောဟောပြီးလို့ရှင်ဒီပါတီနိုင်ငံရေးနိုင်ငံရေးအင်အားစုများတွေဟာရောဒီရခိုင်ရဲ့နဲ့ပတ်သက်ပြီးလို့ရှင်ဆိုရနေတဲ့အဲကျောင်းဝင်ဆောင်ရွက်မှုပြီးလို့ရှင်ဒီလိုမျိုးထွက်တဲ့အရာတွေဒီပြည်ညာရေးကိုမတင်နိုင်ဘူး။အပြင်ပို့ပြီးတော့နေပြီးတော့ဒီလက်လက်ကင်ကြားထဲမှာပို့ပြီးတော့ပြည်သက်ခပုံများစေတဲ့အငင်းပွားစေတဲ့အဒီအာတွေကိုအဆုံးသတ်ဖို့အတွက်နေပြီးတော့ကျွန်တော်တို့တိုက်တွန်းတင်ပါလေရှင
်။ဟုတ်ကဲ့ဥပမာမျိုးမင်းအမြင်ရောခင်ဗျလက်နက်ကင်ပြုတ်ခတ်တီရှော့ချနိုင်မှုဆိုရင်ဘသူတွေကဘာတွေများလုံနိုင်တယ်လို့များသုံးသပ်မိလဲခင်ဗျ။အ
ဲ့တော့လက်ရှိလောလောဆယ်လုံစင်ကျင်တဲ့ခိစားတစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးရုပ်နယ်တွေမှာဒီစကွဲချင်းတဲ့ဒေတာတွေမှာရှိတဲ့လူနေတွေကိုဖိတ်ထက်ထောက်ထားတဲ့ဒီကနေ့ဒီစကွဲချင်းတို့အပ်ပါဘာရောဘာလဲလဲဆိုတော့စစ်ပွဲကိုလည်းကျွန်တော်တို့ဟိုရက်ဆန်းမှုတွေလမ်းကြောင်းပေါ်ဆောင်နေလို့လက်ရှိကျွန်တော်ဆိုးရိမ်များတဲ့ COVID-19 ရဲ့ဆန်းကျင်မှုကျွန်တော်တို့ဒီဒီအိုက်ဖိနာပြင်နေတယ်နောက်တစ်ခုကအခုဆိုလို့ရှိရင်ကျွန်တော်တို့မြို့မှာနေတဲ့လူတွေရောကွာရန်တင်းကိုပြီးတော့ကျွန်တော်တို့ဟိုကျွန်တော်ဒုက္ခရောက်အဲ့ဒီဒေတာတွေမှာစာနေရေးကပုံပြဒုက္ခရောက်မှာသိစားတယ်အဲ့တော့အဲ့ဒီဒေတာမှာရှိတဲ့ free duty ကိုစာနေရေးကအလုံးလောက်ရရှိနိုင်မှုအတွက်နိုင်ငံောင်းတွေကိုကျွန်တော်ဖွင့်ပေးပါဒဲလက်နက်ကင်ဖွင့်မှဒီလိုမျိုးလူသားချင်းစာနာတော့အကူအညီပေးတဲ့ဟာတွေကိုမတိုက်ပါနဲ့အဲ့ဒီ covid အတွက်ပထမဆုံးပူးပေါင်းဆောင်ရွက်တဲ့ဒီနည်းလက်ကျွန်တော်ရှိကျွန်တော်တို့ခုနဆွေးနွေးမှု process ကိုကြွားနိုင်မှုအတွက်နိုင်ငံောင်းတွေကျွန်တော်တို့ပြင်ထားမှုဖွင့်ထားဖို့လိုအပ်ပါတယ်အဲ့တော့ကျွန်မဒေါက်တာမေပြောသလိုပဲကျွန်တော်ဒီလုပ်ငန်းနဲ့ပတ်သက်လို့ငင်းကြမ်းရေးအတွက်ကျွန်တော်ဆက်လက်တော့လုပ်ဆောင်ပေးပါအဲ့ဒီဒီခိုင်းကခုနကပြောဆိုရတာကကျွန်တော်တို့ဒီခိုင်းဒီနေ့ဒီခုမကဘဲနဲ့ကျန်တော့နိုင်ငံဒီကုန်လုံးကျွန်တော်တိုင်းရင်းသားကောင်းဆောင်တို့ကဒီအတွက်ကိုစူးမြင့်ဖို့အတွက်လိုအပ်ပါတယ် all inclusive ဖြစ်ဖို့အတွက်ရင်းရင်းလုပ်ငန်းစဉ်နဲ့အမြန်ဆုံးပြန်ဆက်တင်မှာဖြစ်နေမှာဖြစ်ပါတယ်အဲ့တော့ချက်ချင်းလို့ဆောင်မယ်ဒီတာကြည့်ရဲရင်းရှိဆက်နေလို့ဆောင်သွားမယ်အခုအဲ့ဒီကျွန်တော်နောက်ခုခွဲလို့ပြောချင်တယ်
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီးဆွေးနွေးပေးကြတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမေလွတ်ခွင့်ရေးလှရှားသူညီမကြီးမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆက်သွယ်မှုလိုင်းမကောင်းတာကြောင့် အတန်ချီလိုမှုမရှိတဲ့အတွက်လည်းတောင်းပန်ရပါတယ်။စနေနေ့စနေကအစီအစဉ်ကိုလည်းဒီနေရာမှာပဲအဆုံးသတ်ပြရစေ။ဒီအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00ရေဒီယိုအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကအချိန်မရော့ပဲနဲ့အခုဆိုရင်တစ်ကမ္ဘာလုံးအတိုင်းအတာနဲ့လူပေါင်း 2.8 သန်းကျော်ကိုကူးစက်ပြီးဖြစ်တယ်လို့ဒီရောဂါကြောင့်လူ 2-3 ပါးထိသေဆုံးခဲ့ရပြီဖြစ်ပါတယ်။ COVID-19 ရောဂါကူးစက်ခံရကနေပြန်နေကောင်းလာပြီးတော့ antibodies ပတိလုံးတုံ့ပြန်ပစ္စည်းရှိလာသူတွေနောက်တစ်ခါရောဂါပိုးမကူးနိုင်ဘူးဆိုတဲ့အထောက်အထားလောလောဆယ်မတွေ့ရဘူးလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့က April 25ရက်နေ့စနေနေ့မှာပြောကြားသွားပါတယ်။ယောဂပိုးကူးစက်ခံရပြီးသူတွေမှာအန္တရာယ်မရှိတော့ဘူးဆိုတာမျိုးယောဂပိုးကိုခံနိုင်ရည်စွမ်းရှိသွားပြီဆိုတာမျိုးလက်မှတ်တွေထုတ်ပေးဖို့တချို့နိုင်ငံတွေစဉ်းစားနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ WHO ကကြေညာချက်ထမှာသတိပေးထားပါတယ်။အဲ့လိုလုပ်မယ်ဆိုရင်လူတွေကအများသတိပေးချက်တွေကိုမျက်ကွယ်ပြုထားလိုက်နိုင်လို့ယောဂပိုးကူးစက်မှုပိုများလာနိုင်တယ်လို့ပြောပါတယ်။မြန်မာအစိုးရကတော့ဂျပန်နိုင်ငံနဲ့ကိုရီးယားနိုင်ငံတို့မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုမဖြစ်မနေပြန်ကျင်ကြတယ်ဆိုရင်လေရင်ခီးစင်တွေစီစဉ်ပေးမယ့်အကြောင်းကိုသက်ဆိုင်ရာတန်ယုံတီတီကဒီကနေ့မှပဲကြေညာသွားကြပါတယ်။ရန်ကုန်တိုင်းလှိုင်သာယာဆက်ယုံတီယုံကဝန်ထမ်းတို့မှ COVID-19 ကူးစက်ခံထားရတာကိုစစ်ဆေးတွေးရှိခဲ့တဲ့သတင်းကြောင့်စိုးရင်ကြောင်းကြောင်းမှုတွေဖြစ်ပေါ်နေပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ညနေကရေးသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့လူနာအမှတ် 144 ဟာရန်ကုန်တိုင်းလှိုင်သာယာမြို့နယ်Cherry ဖနက်ဆက်ယုံမှာစကပြန်လုတ်ခဲ့ဘူးသူတရုတ်ဘာသာစကပြန်တူဖြစ်တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်အဲ့လိုရေးထားတာပါအဲ့ဆက်ယုံကအလုပ်သမားတွေအနေနဲ့နေအိမ်နဲ့အဆောင်တွေကိုမပြောင်းမနဲ့ကိုယ်အသည့်စိတ်တဲ့ကို quarantine တည်တံ့ခွဲနေကြဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမက်ကများအဖွဲ့ချုပ်ကလည်းဒီကနေ့ပဲတိုက်တွန်းသွားပါတယ်ရိုဟင်ဂျာဒုက္ခသည်တွေရာနဲ့ချီတင်ဆောင်ထားတဲ့ဆက်လက်နေစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ချက်ချင်းကန့်ကွက်ခွင့်ပြုတဲ့နယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ပဲတိုက်တွန်းသွားပါတယ်။အဲဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အစားအစာ၊ရေနဲ့ဆေးဝါးကူးစောင့်မှုတွေပေးတဲ့နယ်လို့လည်းသူတို့ကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းတော်တော်နေမကောင်းဘူးဆိုတဲ့သတင်းတွေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းထွက်နေခဲ့ပြီးတဲ့နောက်တရုတ်အစိုးရကဆေးပညာကျွမ်းကျင်သူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားကိုလွှတ်လိုက်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ကိုယ်စားလှယ်အဖွဲ့ကမြောက်ကိုရီးယားရေးဆိုင်ရာထိတ်တဲအရာရှိဦးဆောင်တာဖြစ်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ရဲ့ကျန်းမာရေးကိစ္စကြောင့်လားဆိုတာအတိပြုလို့မရသေးကြောင်းပြောပါရစေ။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.